Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် March 4ရက်နေ့စနေနေ့မနေ့ဖက်အသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အသံလွှင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲတူပြောပြပေးမှာပါယူကရိန်းကိုအမေရိကန်ကနောက်ထပ်ရှေးအကူအညီဖြစ်တဲ့ဒေါ်လာသန်း400ဘူးထပ်မံပေးရလိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျာမနီဝန်ကြီးချုပ်အိုလာဖ်ချူစ်ကိုသမ္မတအင်ဂျူမှာလက်ခံတွေ့ဆုံပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့စောင်းပါးတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်
Myanmar's military has created a perpetual human rights crisis through the continuous
မြန်မာနိုင်ငံမှာစစ်တပ်ကတပ်ဖြတ်မှုမတရားဖမ်းဆီးမှုစတဲ့လူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတယ်လို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်တဲ့ Ranger ဒုက္ခသည်တွေမော်တော်ယာဉ်မတော်တဆမှုကြောင့်ထိခိုက်သေဆုံးမှုတွေရှိခဲ့ပါတယ်။စတဲ့မြန်မာနဲ့နိုင်ငံတကာကသတင်းဆောင်ပါတွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစားတဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုံးလင်းအောင်မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်။ယူကရိန်းတွင်အမေရိကန်ကဒေါ်လာသန်း400လောက်ရှေးအကူအညီထပ်ပြီးတော့ပေးမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကကြေညာလိုက်ပါတယ်။ဒီရှေးအကူအညီထဲမှာအမေရိကန်က HIMARS အစ်မြတ်လက်နက်နဲ့ဟာဝဇာအမြောက်တွေပါပေးရဖို့ပါဝင်ပြီးတော့ဒါရီဟာယူကရိန်းနဲ့သူတို့ကိုသူတို့ခုခံကာကွယ်ရမှာထိရောက်စွာအသုံးချနိုင်မှုဖြစ်တယ်လို့ပြောပါတယ်။ဒါအပြင် BIFV နဲ့ AVLD မြေပြင်သုံးတိုက်ခိုက်ရေးယင်တွေနဲ့တခြားဆက်တွေမှာသုံးတဲ့လက်နက်ခင်းရန်တွေနဲ့တခြားဆက်ပစ္စည်းထိန်းသိမ်းရေးဆိုင်ရာတင်နန်းပေးရန်နဲ့အထောက်ပံ့ပေးရာတွေပါဝင်ကြောင်းပြောပါတယ်။ဒီအထောက်ကူဟာသမ္မတရဲ့လုပ်ပိုင်ခွင့်အာဏာရပေးရတဲ့အကူအညီဖြစ်ကြောင်းလည်းပြောပါတယ်။အခုနောက်ဆုံးပေးရတဲ့အကူအညီအပါအဝင်အမေရိကန်ကနေယူကရိန်းကိုရှေးအကူအညီဖြစ်တဲ့ဒေါ်လာ32ဘီလီယံကျော်ပေးရခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။ EU ဥရောပသမ္မတနိုင်ငံတွေကလည်းယူကရိန်းအတွက်ဒေါ်လာ10,000နီးပါးအကူအညီတွေကိုပေးပို့ခဲ့တာပါ။တချိန်ထဲမှာပဲယူကရိန်းအရှေ့ပိုင်းကဘက်ကွန်မြို့တစ်ဝိုက်မှာတော့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတယ်လို့ယူကရိန်းအမျိုးသားအစောင့်တပ်ကဒုတိယအကြီးအကဲဗလိုဒီမီယာနာဇာရန်ကိုကပြောပါတယ်။ရုရှားကြီးစားတပ်ဖွဲ့ဝက်နာအဖွဲ့အကြီးအကဲကတော့ဒီမျိုးတဝက်ကယူကရိန်းတပ်တွေရဲ့အတက်ကိုကယ်ချင်ရင်တပ်တွေကိုပြန်ဆုတ်ခိုင်းဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတောင်းဆိုပါတယ်။ဒါပေမဲ့ယူကရိန်းတပ်သားတွေကတော့ဒီမျိုးကိုရရနေနဲ့ပြန်သိမ်းယူဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ
်။ယူကရိန်းစစ်ပွဲကိုစတင်ပြောဆိုပြီးနောက်မနစ်ကထိမ့်သိမ်းခံခဲ့ရတဲ့ရုရှားအတိုက်အခံကောင်းဆောင်ဗလာဒီမာကယ်ရာမာဇာကိုဖမ်းဆီးတရားစွဲဆိုအကြမ်းဖက်နှိပ်စက်ရမှာပါဝင်ပတ်သက်တဲ့ရုရှားနိုင်ငံသား6ဦးကိုအမေရိကန်ကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။ခါဇာကိုချက်ချင်းလွတ်ချင်းချက်မရှိပြန်လွတ်ပေးဖို့အမေရိကန်ကထားလောင်းတောင်းဆိုပြီးဗလာဒီမီယာပူတင်ရဲ့ဝေဖန်သူတွေကိုနှုတ်ပိတ်ဖို့ကြိုးပမ်းမှုတွေအောင်မြင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာပါတယ်။အခုပိတ်ဆို့အရေးယူခံရတဲ့သူတွေထဲမှာအရီဇိုနာပြည်နယ်ကအောက်လွတ်တော်မှာဗီဒီယိုကနေတဆင့်ကာရာမိုဇာကပြောကြတဲ့မိကွန်းနဲ့ပတ်သက်ပြီးရာဇဝင်းမှုနဲ့တရားဆွဲဆိုဖို့အမိန့်ပေးခဲ့သူရုရှားအထူးဆောင်စံစစ်ဆေးမှုဂါဒါချင်းနဲ့ပါဝင်တယ်လို့ဖန်စီဖို့အမိန့်ချမှတ်ခဲ့တဲ့မော်စကိုမြို့ကတရားသူကြီးလည်းပါဝင်ပါတယ်ဒါအပြင်တရားရုံးမှာကြံ့ကျင်သူအဖြစ်ဒီမိကွန်းဗီဒီယိုကိုသုံးသပ်ချက်ပေးပြီးဆွဲချက်တင်ဖို့တက်တဲ့ထွက်ဆိုခဲ့သူမီကီလ်ဖီလည်းပါဝင်ပါတယ်ဒါအပြင်ရုရှားတရားရေးဒူးဝင်ကြီးကိုဖန်စီဖို့ဆုံးဖြတ်ခဲ့တဲ့တရားသူကြီးမီရှီချန်ကိုစတဲ့စားတဲ့အပြင်အယူခံကိုညှင်းပယ်ခဲ့တဲ့တရားသူကြီးခါဇာလော့ဖ်လည်းပါဝင်ပါတယ
်။သမ္မတဂျိုးဘိုင်ဒန်ဟာတောက်ချာနေ့မှာဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှူးစ်နဲ့သမ္မတအင်ဂျူမှာတွေ့ဆုံပြီးယူကရိန်းအရေးကိုဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းကတိပြုပြောဆိုခဲ့ပါတယ်
။ You help Ukraine meet its basic needs like food, health, heating.And you continue to give them
Ukraine လို့တာအလုံးလက်နဲ့ခရမ်းမီးချောက်တွေတင့်ကားတွေလေကြောင်းကာကွယ်ရေးစနစ်တွေကစပြီး Ukraine အတွက်အရေးပါတဲ့လုံခြုံရေးဆိုင်ရာအကူအညီအလုံးကိုတိုင်းနိုင်ငံကအတူတကွပံ့ပိုးပေးနေတာဖြစ်ပြီးတော့ ဂျာမနီနေနဲ့လည်းယူကရိန်းရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာနာရေးကကျန်းမာရေးလျှက်စစ်ဗူဒ္ဓယာယီတွေကိုပါဆက်လက်ပံ့ပိုးပေးရင်သူတို့ရဲ့ခုခံစစ်အရှိန်မပြတ်စေဘဲရုရှားသမ္မတကိုဖိအားဆက်ပေးနိုင်တာတွေ့ရပါတယ်။ဒီနေထားကနေနေတိုးမဟာမိတ်တွေဖြစ်တဲ့ကျွန်တော်တို့ရဲ့မိတ်ဆွေဖြစ်မှုစွမ်းဆောင်နိုင်မှုတွေကိုပိုးပြီးခိုင်မာအားကောင်းလာစေတာပါလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဂျာမနီဝန်ကြီးချုပ်ရှုစ်ကလည်းအနောက်မဟာမိတ်နိုင်ငံတွေနေနဲ့ယူကရိန်းစစ်ပွဲဘယ်လောက်ပဲကြာပါစေဆက်ပြီးပံ့ပိုးသွားမှာဖြစ်ကြောင်းနဲ့ယူကရိန်းကိုရုရှားကျူးကျော်တာကြောင့်ငြိမ်းချမ်းမှုအန္တရာယ်ကြီးတဲ့နှစ်ဖြစ်တဲ့အတွက်ဒီနေ့ကတိတ်အရေးကြီးကြောင်းလဲသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်။ယူကရိန်းစစ်ပွဲအနေထားပိုးပြီးခက်ခဲတဲ့အဆင့်ရောက်လာချိန်မှာပဲယူကရိန်းအတွက်ဒေါ်လာဘီလျံချီပေးနေတဲ့အကူအညီတွေနောက်ွယ်ကနိုင်ငံရေးအခြေအနေတွေအတွက်ဖြေရှာဖို့နိုင်ငံခေါင်းဆောင်တို့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။အခုတွေ့ဆုံပွဲမှာတရုတ်နိုင်ငံအရေးကိစ္စကိုထည့်သွင်းဆွေးနွေးတာတော့မတွေ့ရပါဘူး။ဂျမနီဝန်ကြီးချုပ်ဟာလွန်ခဲ့တဲ့တစ်နှစ်ကျော်ကယူကရိန်းကိုရုရှားမွေရောက်မကျူးကျော်ခင်အချိန်ကလေးမှာပဲဝါရှင်တန် DC ကိုလာရောက်ခဲ့ပူတာဖြစ်ပါတယ်
။နိုဘယ်ငြိမ်းချမ်းရေးဆုရှင် LF Biralaski ကိုဘယ်လာရုစ်တရားရုံးကနေထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။သူဟာဘယ်လာရုစ်နိုင်ငံကအရေးပါတဲ့လူခွင့်ရေးအဖွဲ့ကိုတည်ထောင်သူတူဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံက2020ခုနှစ်ရွေးကောက်ပွဲမှာသဘောထားတင်ပါတဲ့သမ္မတအလက်ဇန်ဒါလူရှင်ကိုပြန်လည်ရွေးကောက်ခံခဲ့ရပြီးနောက်လူလူအောင်ချောင်းမှုတွေအတွင်းဆန္ဒပြသူတွေကိုတရားရင်ဆိုင်ရင်းနဲ့ငွေကြေးအထောက်အပံ့တွေပေးခဲ့တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ဘယ်လာရုစ်သမ္မတအလက်ဇန်ဒါလူရှင်ကိုဟာရုရှားသမ္မတပူတင်နဲ့နီးကပ်တဲ့မိတ်ဆွေမဟာမိတ်လည်းဖြစ်ပြီးသူ့ကိုဥရောပရဲ့နောက်ဆုံးအာဏာရှင်လို့လည်းခေါ်ဝေါ်ကြပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဘီယာလာစကီကိုစီရင်ချက်ဟာနိုင်ငံရေးပျော်ကကြောင်းလို့ပြောဆိုပါတယ်ပြီးခဲ့တဲ့နှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုရုရှားနဲ့ယူကရိန်းနိုင်ငံတို့ကလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့အတူ3ဦးအတူတကွပူးတွဲရရှိခဲ့တာဖြစ်ပါတယ
်ဘီယီအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့လူဝင်မှုကြီးကြပ်ရေးနဲ့ထိန်းသိမ်းစင်တာမှာထိန်းသိမ်းတာခန်းနေရတဲ့လူရရှိမြန်မာနိုင်ငံသား138ယောက်ကိုဘန်ကောက်ကနေတဆင့်မဲဆောက်မြို့ကိုပို့ဆောင်ပြီးမတ်လ20ရက်မှာနှစ်ရက်နေမှာမဲဆောက်မြဝတီချစ်ကြီးတရားကနေမြန်မာဘက်ကိုပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်။အခုပြန်ပြီးအပို့ခံရသူတွေဟာထိုင်းနိုင်ငံတွင်တည်ဆဲဥပဒေအရရာဇဝတ်မှုတစ်ခုခုကိုကျူးလွန်ပြီးထောင်ချရာကနေလူရရှိတဲ့အတွက်ပြန်ပြီးအပို့ခံရသူတွေဖြစ်တယ်လို့မဲဆောက်မြို့မြန်မာနိုင်ငံသားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးချိုးကပြောပါတယ်။
ရသောအပြင်တော့ထိုင်းနိုင်ငံရဲ့ရာဇဝမှုဥပဒေပြည်မှုဆိုင်ရာဥပဒေတွေတွေကတစ်ခုခုပေါ့တစ်ခုခုဆိုတဲ့ညံမှာစာရဆာရနဲ့ပတ်သက်တာတွေရှိတယ်စာရဆာရအထောက်ထားရတဲ့ပတ်သက်တာရှိတယ်နောက်သူများတို့စီခိုးတယ်ပေါ့ဗျာသူများတို့စီခိုးတယ်လို့ပြောလို့အဲ့ဒါမျိုးတွေရှိတယ်မူရစေဝါတွေရှိတယ်ရှိတယ်နောက်လူကယ်ပြီးလူယူဆခံပြီးဖန်ခါတာကြီးထိုင်းနိုင်ငံရဲ့ဒီပြည်မှုဆိုင်ရာရာဇဝဆိုင်ရာတစ်ခုခုပေါ့
မြန်မာတန်ရုံကတန်မှုကြီးဦးမော်ဗလာအလုတ္တမတန်ရရှိဦးလှမျိုးတန်လို့လိုက်ပါပြီထိုင်းအာဏာပိုင်တွေနဲ့ဒူမြော်ရီဘက်ကဒုတိယခရင်အုပ်ချုပ်ရေးမှူးဦးတင်ရွှေလောက်ဝကလက်ထောက်ညွှန်ကြားမှုတို့ကိုလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်ကိုဗစ်ကပ်ပြီးမှမြန်မာဘက်ကစောင့်ကြည့်စင်တာမလုံလောက်တဲ့အတွက်နေရပြန်ဖို့ချန့်ကြနေတဲ့လွတ်ရရှိမြန်မာအများပြားရှိနေပြီးနေ့စဉ်လည်းတရားဝင်ခိုးဝင်မှုနဲ့အဖမ်းဆီးခံရသူကရာခိုင်နှုန်းလောက်ရှိနေတာဖြစ်ပါတယ်
မျိုးရိုးဗီဇာခွဲခြမ်းစိတ်ဖြာတဲ့တရုတ်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ BIG Big Group နဲ့အခြားကုမ္ပဏီ16ခုတို့ကိုလုံခြုံရေးနဲ့လူ့အခွင့်အရေးဆိုင်ရာအကြောင်းပြချက်တွေနဲ့အမေရိကန်နည်းပညာတွေအသုံးပြုခွင့်တားမြစ်ပိတ်ပင်လိုက်ပြီးနောက်မှာတရုတ်ကုမ္ပဏီတွေကိုဝါရှင်တန်အစိုးရကလက်လွတ်စပယ်တိုက်ခိုက်နေတယ်လို့တရုတ်ကဆွဆွဲပြောဆိုလိုက်ပါတယ်။ BIG Group ရဲ့ဌာနနှစ်ခုဟာတရုတ်အစိုးရရဲ့စောင့်ကြည့်ရေးရန်တရာအတွက်အထောက်အကူပေးနေတဲ့အန်ဒီယက်တစ်ခုဖြစ်ကြောင်းအမေရိကန်ကုသရေးဌာနကထုတ်ပြန်ခဲ့ပါတယ်။မွတ်စလင်နေနဲ့အခြားလူနေစုတဲ့ပေါ်အတင်းအဓမ္မနည်းနဲ့သူတို့ရဲ့မျိုးဗီဇနဲ့နမူနာတွေကိုမှတ်တမ်းတင်တဲ့အချက်အလက်တွေကိုဘေကျင်းကတိထောက်ဆောက်လုပ်နေတာလို့လူအခွင့်ရေးအဖွဲ့တွေကထောက်ပြပြောဆိုပါတယ် BIG ဘက်ကတော့လူနေစုတွေကိုစောင့်ကြည့်ဖို့အသုံးပြုတဲ့နည်းပညာတွေကိုတရုတ်အစိုးရအတွက်ပံ့ပိုးနေတယ်ဆိုတဲ့ဆွဆဲချက်ကိုညှိစုခဲ့ပါတယ်ကတ်တက်ခံရတဲ့အထက်မှာပါဝင်တဲ့တခြားကုမ္ပဏီတွေကတော့တရုတ်စစ်တပ်ခင်မီတူတရေအီရန်နဲ့ပါကစ္စတန်တွေရဲ့လက်နက်တိစောက်ရေးနဲ့မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေမှာသူတို့ရဲ့အခန်းကဏ္ဍတွေပါဝင်နေတယ်ဆိုတော့တန်တရာရှိခံရတဲ့ကုမ္ပဏီတွေဖြစ်ပါတယ်ခင်ဗျာ
အခုသတင်းပတ်အစောပိုင်းမှာဖြစ်ပွားခဲ့တဲ့ Greek နိုင်ငံမြောက်ပိုင်းကယထာနစီတိုက်မှုမှာရှာဖွေခဲ့စေလုပ်ငန်းတွေကိုတောက်ကြနေမှာအဆုံးသတ်လိုက်ပါပြီ။တည်ဆုံးသူဦးရေကအနည်းဆုံး85ဦးထိတိုးလာပါတယ်။လူသေးပျောက်အများဆုံးဖြစ်တဲ့ဒီယထာတိုက်မှုနောက်ဆက်တွဲဖြစ်တဲ့ယထာလန်ဘေကင်းရဲ့အတွက် Greek နိုင်ငံတဝန်ဒေါသတကြီးတောင်းဆိုနေကြပါတယ်။အင်္ဂါနေ့ယထာတိုက်မှုဖြစ်ပွားအနီးတာဝန်ချခဲ့တဲ့ Larissa Boudayon အရာရှိကတော့ပေါ်ဆမှုနဲ့သူ့မှာအပြစ်ရှိကြောင်းဝန်ခံတယ်လို့ Greek ပြောခွင့်ရပြောပါတယ်။ဒီတာဝန်ချယုံပိုင်ရဲ့အမည်နဲ့ဘသူဘဲဝါဆိုတာကိုအများပြည်သူကိုမထုတ်ပြန်ပါဘူး။သူ့ကိုချက်သပရင်းတွေကတရားရုံးထုတ်ဆစ်ဆေးခဲ့တာဖြစ်ပါတယ်။အင်္ဂါနေ့နှောင်းပိုင်းကအေးသင်းမြောက်ဖက်မိုင်230အကွာမှာရှိတဲ့တန်ပီမြို့အနီးမှာဒီယထာတိုက်မှုဖြစ်ပွားပါတယ်။ခီးတဲ့တင်ယထာတစင်းနဲ့ကုန်တင်ယထာတစင်းလမ်းကြောင်းတစ်ခုနဲ့မြန်နေချင်းဆိုင်ဘလို့ကျောင်းနဲ့ရောက်တယ်ဆိုတဲ့အကြောင်းရင်းဖြစ်စဉ်ကိုတာဝန်ရှိသူတွေကစုံစမ်းဆစ်ဆေးကြပါမျိုးတော်အေးတင်းနဲ့ဂရိတဝမ်းမျိုးကြီးတွေမှာတောက်ကြံတွေကဆန္ဒပြပွဲလုပ်ဖို့စီစဉ်ထားပြီးမြေထအလုံသမားသက်မိကတွေကလည်းလုပ်ငန်းခွင်အခြေအနေမြေထစနစ်ဘေကင်းဆန်နှုံးတွေမှာအစိုးရအရေးယူဆောင်မှုအားနည်းတာကန့်ကွက်ဖို့ဒုတိယမြောက်နေ့ဖြစ်တဲ့ဗိတ်မှောက်ဖို့တောင်းဆိုခဲ့ကြပါတယ
်။အီဂျစ်နိုင်ငံကသိပ္ပံပညာရှင်တွေဟာကမ္ဘာ MWS စီးရင်ဝင်တဲ့နာမည်ကျော်ဂီဇာပီရမစ်ရဲ့အထူးကဝင်ပေါက်အနည်းမှာပေ30နီးပါးလောက်အရှည်ရှိတဲ့လျှို့ဝှက်ဇင်းကြံဥမင်လိုင်ကောင်းတစ်ခုကိုရှာဖွေတွေ့ရှိခဲ့ပါတယ်။အဲ့ဒါရဲ့အကျယ်က6ဘေခွဲကျော်ရှိတယ်လို့ဆိုပါတယ်။ရှေကစ်အီဂျစ်ရင်ကျင်းမှုတွေရဲ့နောက်ထပ်လျှို့ဝှက်ချက်တွေကိုဖော်ထုတ်ဖို့အတွက်အစိမ့်မြင့်ပညာတွေနဲ့ရှေးအောင်လျှာတွေကိုမထိခိုက်တဲ့သိပ္ပံနည်းကြနည်းလမ်းတွေကိုအသုံးပြုကသုတေသနလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတယ်လို့အီဂျစ်ခရီးသွားလာရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒီဂီဇာပီရမစ်ကြီးကိုတည်ထောင်ခဲ့တဲ့ရှေးအောင်အီဂျစ်ဖာရိုဘုရင်ကူဖူရဲ့တင်ကျိုင်းဟာလက်ရှိတိုင်ရှိနေစေဆိုတာကိုဒီရှာဖွေတွေ့ရှိမှုကပထမဆုံးအချိန်အတည်ပြုလိုက်နိုင်တာဖြစ်တာကြောင့်အခုတွေ့တဲ့လိုင်ကောင်းကအရေးပါတယ်လို့ကြွမ်းကျင်သူတွေကတော့ပြောဆိုပါတယ်ရှေးလာမဲ့လအနေငယ်အကြမှာဒီတင်ကျိုင်းကိုရှာဖွေနိုင်ဖို့မျှော်လင့်ထားပါတယ်အီဂျစ်ရှေးအောင်သပိုင်းပညာရှင်လည်းဖြစ်ရှေးအောင်ဝန်ကြီးဌာနလည်းဖြစ်သူဇာဟီဝါဇက်ကပြောဆိုခဲ့ပါတယ်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်။စနေနေ့မနက်ဖက် VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုတင်ပြပါတော့မယ်။ပထမဆုံးအနေနဲ့ကတော့မြန်မာစစ်တပ်ဟာတပ်ဖြတ်မှုမတရားမှုမတရားသဖြင့်ဖမ်းဆီးမှုနှိပ်စက်ညှဉ်းပန်းမှုဆေးအာဏာသိမ်းမှုစန့်ကျင်ဆေးအာဏာသိမ်းစန့်ကျင်သူတွေကိုအစားဖြောင်းမှုတွေအပါအဝင်အကြမ်းဖက်မှုတွေဆက်လုပ်နေပြီးလူအခွင့်အရေးဆိုင်ရာပြဿနာတွေကိုအစမပြတ်ဖန်တီးနေတယ်လို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာရုံးကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာတရားမဲ့ဖမ်းဆီးတပ်ဖြတ်မှုအားလုံးကိုအစိုးရခံစားနေမှာဖော်ပြခဲ့ပါတယ်။အပြည့်အစုံကတော့မတ်သိန်ကြီးထိုက်ကပြောပြပေးပါမယ်
။ဆင်ရနာတင်ပြီးနှစ်နှစ်ကြာလာချိန်မှာစစ်ဘုံချုပ်ကြီးများဟာအတိုက်ခံတွေကိုချင်းမှုန့်ရေးအတွက်မြေလှမ်းစနစ်မူဝါဒကိုကျင့်သုံးနေကြတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာရုံးရဲ့ပြောခွင့်ရရာဘီနာရှမ်ဒါစနီကတောက်ချနေမှာပြောပါတယ်
Tragically regional and global efforts
ရင်းချမ်းရင်းနဲ့ထင်းထင်းသိမ်းသိမ်းရှိစေဖို့အတွက်ဒေတာရင်းနဲ့ကမ္ဘာတစ်လွှားကကြိုးပမ်းမှုအများစုကိုဖိတ်သူအရှုခံထားရတာဟာဝန်းနေပွဲဖြစ်ပါတယ်ပြစ်ဒဏ်ကနေအလုံးစုံဆက်လက်ကင်းလွတ်နေတဲ့အတွက်လည်းရဲဆဲရဲဖြစ်နေတဲ့စစ်တပ်ဟာနိုင်ငံတကာလိုက်နာရမယ်တာဝန်ဝတ္တရားတွေနဲ့မူတွေကိုအရေးမထားဘူးဆိုတာကိုတလျှောက်လုံးပြတာနေပါတယ်အခြေအနေပိုးပြီးဆိုးလာနေတဲ့ဒီအဖြစ်ဆိုးကြီးကိုအဆုံးသတ်ဖို့အတွက်အရေးတကြီးလက်တွေဆောင်ရွက်ချက်လိုအပ်ပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးရုံးကမတ်လ3ရက်နေ့တောက်ချန်နေထုတ်ပြန်တဲ့မြန်မာဆိုင်ရာအစီရင်ခံစာထဲမှာစစ်တပ်ဟာအကြမ်းဖက်မှုတွေဇက်တိုက်လုပ်ပြီးလူ့ခွင့်ရေးဆိုင်ရာပြဿနာကြီးကိုအဆက်မပြတ်ဖန်တီးနေတယ်လို့ဖော်ပြပါတယ်ကုလသမဂ္ဂလွန်ကျွေးကောင်စီနဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံတို့ရဲ့တောင်းဆိုချက်တွေနဲ့လာတူပဲကုလသမဂ္ဂလူ့ခွင့်ရေးရုံးကလည်းအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးမတရားဖမ်းခံထားရသူတွေကိုပြန်လွှတ်ပေးရေးစာနာမှုအကူအညီတွေအဟန့်အတားမရှိပေးအပ်နိုင်ရေးနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေရေးတို့ကိုအစီရင်ခံစာမှာတောင်းဆိုထားပါတယ်ဆီယနာစာပီသိန်းနဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ2023ခုနှစ်ဇန်နဝါရီလ31ရက်နေ့အထိလူ့ခွင့်ရေးချိုးဖောက်မှုတွေကိုပြုစုထားတဲ့အစိုးရကစတင်မှာတော့အထူးသဖြင့်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းတို့မှာအကြမ်းဖက်မှုတွေတည်တည်တသားများလာတာကိုဖော်ပြထားပါတယ်။ဆီယနာသိမ်းမှုနောက်ပိုင်းစစ်တပ်နဲ့မိတ်ဖက်တွေကြောင့်အနည်းဆုံးလူပေါင်း2940သေဆုံးရပြီးဖမ်းခံရသူက18,592ဦးအတည်ပြုနိုင်ကြောင်းယုံကြည်ရတဲ့သတင်းရှိမြစ်တွေကိုကိုကာဖော်ပြထားပါတယ်။ နိုင်ငံတော်မြို့နယ်ပေါင်း330တဲက80ရာခိုင်နှုန်းနီးပါးမှာလက်နက်ကိုင်ပြိပခါတန်တင့်နေကြောင်းလဲဖော်ပြပါတယ်။မြန်မာဆန်ရကုလသမဂ္ဂလူ့ခွင့်ရေးရုံးအကြီးအကဲ James Ruhever ကတော့စစ်တပ်ဟာတရားဥပဒေကိုလက်နက်တပွဲအသုံးချတယ်လို့ပြောဆိုလိုက်ပါတယ
်။ So they've weaponized the legal
တရားရေးစနစ်ကိုလက်နက်တပွဲအသုံးပြုနေပါတယ်။နိုင်ငံရဲ့အတိုက်အခံတွေကိုထိမ့်သိမ်းဖို့အတွက်ရောသူတို့ကိုစန့်ကျင်ပြောဆိုသူတွေကိုနှိပ်စက်ဖို့အတွက်ကိုရောသူတို့ဟာအကျဉ်းတောင်စနစ်ကိုအသုံးချနေပါတယ်
။လက်နက်ကိုင်အဖွဲ့တွေစစ်တပ်ကိုလက်နက်ကိုင်စန့်ကျင်သူတွေကိုစားနပ်ရိက္ခာဗဏ္ဍာရေးထောက်လှမ်းရေးနဲ့လူသစ်စုဆောင်းနာတွေဖျက်တောက်နိုင်ဖို့အတွက်စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကိုမစင်မချင်လို့အရက်သားတွေကိုနေရရင်ကထွက်ခွာသွားစေဖို့ကြီးရွာတွေကိုမိရှူတာအပါအဝင်ဖြက်လေးပြန်နည်းနဲ့လုံနေတာကိုလည်းကုလလူ့ခွင့်ရေးရုံးကပြောပါတယ်စစ်တပ်ရဲ့လေချောင်းတိုက်ခိုက်မှုတွေကိုလည်းကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရရာဘီနာရှမ်တာစနီကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Among the numerous incidents of air strikes on
the ချောင်းတိုက်ခိုက်မှုအများအပြားထဲမှာ September 16ရက်နေ့ကစကိုင်းတိုင်းတပင်းမြို့နယ်လက်ရက်ကုန်းရွာမှာရဟယံ၄ဆင်းနဲ့စာတင်ကျောင်းတစ်ခုကိုပြစ်ခတ်ခဲ့တာမှာအနည်းဆုံးကလေးငယ်၆ဦးသေဆုံးပြီး၉ဦးဒဏ်ရာရခဲ့ပါတယ
်စစ်တပ်နဲ့ဆက်နွယ်တဲ့ပြည်သူစစ်တွေဟာအကြမ်းဖက်မှုအများစုအတွက်တာဝန်ရှိတယ်ဆိုတာကိုယုံကြည်ပွဲအချက်လက်တွေရှိကြောင်းနဲ့ဒီတဲကတချို့ကိစ္စတွေဟာစစ်ရာဇဝတ်မှုလူသားမျိုးနယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရကပြောပါတယ်ကုလသမဂ္ဂလူ့ခွင့်ရေးရုံးရဲ့2023ခုနှစ်မတ်လတုန်းမြန်မာနိုင်ငံတွင်လူ့ခွင့်ရေးအခြေအနေဆိုင်ရာအချက်အလက်အစီရင်ခံစာရဲ့စာမျက်နှာ၃မှာတော့စစ်တပ်ဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့များရဲ့ရာဇဝတ်မှုများဆိုပြီးလည်းဖော်ပြပါတယ်။အထူးသဖြင့်မြို့ပြဒေသတွေမှာစစ်တပ်လူလာတဲ့ပြည်သူစစ်အဖွဲ့ဝင်တွေဒါမှမဟုတ်လေသတင်းပေးတွေလို့ရှုမြင်ခံရသူတွေကိုစစ်တပ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကပြစ်မှတ်ထားတပ်ဖြတ်မှုတွေရှိတယ်ဆိုတော့အစီရင်ခံချက်တွေကိုလည်းကုလသမဂ္ဂလူ့ခွင့်ရေးရုံးကလက်ခံရရှိကြောင်းဖော်ပြထားတာပါမြန်မာနိုင်ငံကအခြေအနေတွေဟာပိုပြီးတော့ပြင်းထန်ကြီးထွားလာနေတယ်လို့မြန်မာဆန်ရကုလသမဂ္ဂလူ့ခွင့်ရေးရုံးအကြီးအကဲ James Ruhever ကတောက်ချန်နေကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာထောက်ပြပါတယ်
And you have a military making war against
ကလေးပြမူဝါဒကိုကျင့်သုံးနေပြီးကိုယ့်ပြည်သူတွေအပေါ်မှာစစ်ဆင်နေတဲ့စစ်တပ်တစ်ခုရှိနေတာဟာဆိုရင်လူ့အခွင့်အရေးအလုံးဆုပ်ယုပ်ဆုံးရှုံးမှုတွေဖြစ်စေတဲ့ပြဿနာကြီးပေါ်ပေါက်စေပါတယ
်စစ်တပ်ရဲ့စီးပွားရေးစီမံခန့်ခွဲမှုလွဲချော်မှုတွေကြောင့်လူမှုမှာစီးပွားရေးအကျက်တဲကြုံရပြီးမတ်လ2020ပြည်နှစ်နဲ့နှိုင်းယှဉ်ရင်စီးရဲမွေးတည်မှုကလည်းနှစ်ဆတိုးလာတယ်လို့ကုလသမဂ္ဂကဖော်ပြထားပါတယ်ရှင်
ဒါကတော့မြန်မာပြည်ကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတင်ပြထားတဲ့ကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အစည်းအခမ်းစာပါအချက်အလက်တချို့ကိုမတ်သိန်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပါအောင်မယ်။ပထမအဆုံးအနေနဲ့တင်ပြလိုတဲ့အကြောင်းအရာတစ်ခုကထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်စိုင်ရိုအမြန်လမ်းမှာမြန်မာနိုင်ငံကလာတဲ့အထောက်အထားမဲ့ရွှေဂျာတွေပါလာတဲ့ကားတစ်စီးတိမ်းပေါက်တာကြောင့်လူ၂ယောက်သေဆုံးခဲ့ပါတယ်။၈ယောက်ကတော့အတွင်းလူနာအဖြစ်စိုင်ရိုစစ်အုပ်ကြီးမှကုသမှုခံယူနေရပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့ပန်းအေးအေးမှာကအပြည့်အစုံကိုဆက်လက်ပြောပြမှာပါ
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်စံရွတ်အမြန်လမ်းမှာမလ၂ရက်နေ့ကြာသာပတေးနေ့ကအထောက်ထားမဲ့ရိုဟင်ဂျာတွေပါလာတဲ့ကားတစ်စီးတိမ်းပေါက်ခဲ့တာပါ။ကားတိမ်းပေါက်မှုမှာ၂ဦးသေဆုံးသွားခဲ့ပြီး၈ဦးကတော့အတွင်းလူနာတွေအဖြစ်ဆန်ရွတ်စေယုံကြီးမှာကုသမှုခံနေရတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။မလာနေရနေ့မနေ့အစောပိုင်းမနေ့၄နာရီလောက်မှာထိုင်းနယ်မုန်ကြီးနယ်မြေဆက်ကန္တနာပူရီပြည်နယ်ဆိုင်ရွတ်မြို့နယ်ထဲမှာရှိတဲ့ဆိုင်ရွတ်အမြန်လမ်းမှာအချိန်မြင့်တင်ပြီးတော့မောင်းနေလာတဲ့ရင်ငယ်တစ်စီးဟာလမ်းပေးကိုထိုးကြပြီးတော့တိမ်းမောက်သွားခဲ့တယ်လို့အမှတ်323အမြန်လမ်းရေးတပ်ဖွဲ့ကတဲ့တို့ပြန်လာတာရှိပါတယ်အဲ့တလူယင်တိမောက်မှုဖြစ်စင်တယ်မှာအမျိုးသမီးတို့ကတော့ဝယ်ချင်းပြီးတည်သွားတယ်နောက်ထပ်အမျိုးသားတို့ကတော့စီးုံရောက်မှတည်ဆုံးသွားတယ်အဲ့တော့မြန်မာနှစ်ယောက်တည်သွားတယ်ပေါ့နောက်အခြားသောအသွင်းသူနာရှေ့ဦးကလည်းဆိုင်ရုပ်မျိုးနဲ့စီးုံနဲ့မှထင်ထားပဲဖြစ်တယ်ပေါ့
အလားတူပဲမလနှစ်ရက်နေ့မှာပဲခြုံဖော်ပြည်နယ်ထဲမှာမတင်ငါဘွေရကားတစ်စီးကိုစစ်ဆေးခဲ့ရမှာတော့အထောက်ထားမဲ့မြန်မာ15ဦးကိုဖမ်းမိခဲ့တယ်လို့လဲဆိုပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းချွန်ပေါ်ပြည်နယ်ထဲမှာတ စ်ကတ်တားစီကိုမတင်ကားတဲ့အတွက်လူမျိုးတစ်ဖွဲ့ကတားစီဆစီတဲ့ခါမှာတရားမဝင်မြန်မာ15ဦးအမျိုးသား12ဦးနဲ့မျိုးလီ2ဦးကိုဖမ်းမိပါတယ်အဲ့ဒီမှာလဲထိုင်းရင်မောင်းကထွက်ပြေးလွတ်မြောက်နေသေးဖြစ်ပါတယ
်အဖြစ်အပျက်နှစ်ခုလုံးမှာတော့သူတို့ကိုတဲဆောင်လာတဲ့ထိုင်းရင်မောင်းကားသမားတွေထွက်ပြေးသွားခဲ့တာကြောင့်လူကုန်ကူးမှုကျူးလွန်ခဲ့သူတွေကိုစုံစမ်းဖော်ထုတ်နေစေဖြစ်တယ်ဆိုပြီးထိုင်းရနာပိုင်ကပြောပါရယ်ဆိုင်ရုပ်မှာကားမမှုမှာတော့ကားတစ်စီးလုံးကရိုဟင်ဂျာတွေဖြစ်တယ်ဆိုပြီးဒေသခံလူမှုကယ်ဆယ်ရေးအဖွဲ့တွေကပြောကြပါရယ်ပြီးခဲ့တဲ့ရက်ကလည်းရိုဟင်ဂျာအများစုပါတဲ့မြန်မာနိုင်ငံသား120လောက်ကိုပရာချုခီရီကန်ပြည်နယ်ထဲမှာပဲဖမ်းမိခဲ့ပါရယ်ရှင
်ဒါကတော့ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာတချို့မော်တော်ယာဉ်မတော်တဆမှုဖြစ်ခဲ့တဲ့အကြောင်းကိုမအေးမှာပြောပြသွားတာပါဆက်လက်ပြီးတော့နိုင်ငံတကာစောင်းပါးတွေကိုတင်ပြပါအောင်မယ်ပထမအဆုံးနဲ့တင်ပြလိုတာကတော့ရုရှားနိုင်ငံကထွက်ပြေးလာသူတွေကိုလမ်းဖွင့်ပေးတဲ့အိမ်မြော်တော်ရဲ့မူဝါဒအစ်စ်ကိုမနစ်စက်တင်ဘာလမှာကျင်းပပြီးတဲ့နောက်ပိုင်းမော်စကိုရဲ့ယူကရိန်းကျူးကျော်စစ်ပွဲကိုစတင်မှုကြောင့်ဖိနှိပ်ခံရမှာကြောက်ရွံ့လို့တိုင်းပြည်ကိုစွန့်ခွာလာတဲ့ရုရှားနိုင်ငံသားတွေဟာအမေရိကန်ပြည်ထောင်စုမှာခေလွန်ခွင့်ရဖို့တောင်းခံနေကြပါတယ်သူတို့တော်တော်များများဟာမက္ကဆီကိုနယ်စပ်ကိုဖြတ်ပြီးဝင်ရောက်လာကြတာဖြစ်ပါတယ်အဲ့ဒီလိုရောက်လာတဲ့မိခင်တယောက်နဲ့သူ့ရဲ့ကလေးသုံးယောက်အကြောင်းကို VOA သတင်းတောက်နီနာဗနီရှိဗာကသတင်းပေးပို့ထားတာကိုကိုငိမ့်ချန်းအေးကပြောပြပေးပါပ
ါရုရှားကယူကရိန်းကိုချူချော့ပြီးနောက်ကလေးသုံးယောက်နဲ့အမေရိကန်ကိုရောက်လာတဲ့ရုရှားလူမျိုးတချီယာနာဟာနယူးယောက်မြို့ကိုရောက်ခဲ့ကယူကရိန်းနဲ့သူ့မွေးရမြေကနိုင်ငံရေးအကျဉ်းသားတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ယူကရိန်းရေးချစ်တဲ့ပွဲတွေမှာပါဝင်ခဲ့ပါတယ်လုံချုံရေးအခြေအနေကြောင့်သူ့ရဲ့မိသားစုနာမည်ကိုမဖော်ပြဖို့ VOE ကိုတောက်ဆိုခဲ့တဲ့တချီယာနာဟာသူ့ရဲ့သမီးနှစ်ယောက်ကိုချစ်တဲ့ပွဲကိုခေါ်လာပါတယ်။သူ့ရဲ့သမီးအလတ်ဖြစ်သူအာညာကယူကရိန်းပေါ်ရုရှားကကျူးကျော်ခဲ့တာအတွက်တောင်းပန်တဲ့ပိုစတာနဲ့စာတစောင်းကိုရေးဆွဲခဲ့ပါတယ
်။
ချမတိုင်းပြည်မှာဖြစ်ပျက်နေတာတွေကြောင့်သူတို့ယူကရိန်းကိုကျူးကျော်တိုက်ခတ်ခဲ့လို့အခုချမနယူးယောက်မှာနေထိုင်နေပါတယ်။ချမရဲ့အမိမိအတွက်အရှက်ရမိပါတယ်။
တချီယာနာဟာနယူးယောက်ကိုရောက်တာတလကျော်ကျော်လေးပဲရှိပါသေးတယ်။အမေရိကကိုလာဖို့လဲသူဘယ်တော့မှအိမ်မက်မမက်ခဲ့ပါဘူး။ဒီလိုအခြေအနေမျိုးနဲ့အမေရိကကိုရောက်ဖို့စိတ်ကူးမရှိခဲ့တာကတော့အသေးချာပဲလို့ဆိုပါတယ
်။ Ну, начнём с того, что, наверное, я не хотела в Америку.
ကျမအမေရိကန်ကိုမလာချင်ခဲ့ပါဘူး။တိုင်းပြည်ကိုစွန့်ဖို့မပြောနဲ့။ကျမနေတဲ့မြို့ကတောင်ထွက်သွားဖို့ဘယ်တော့မှမကြံစီခဲ့ဘူးပါဘူး။ဒါပေမဲ့ဒီလိုလုပ်ခဲ့ရပါတယ်။
တချီယာနာဟာစိန့်ပီတာစဘတ်မြို့ကနေထွက်လာခဲ့ပြီးမက္ကဆီကိုနယ်စပ်ကတဆင့်အမေရိကန်နိုင်ငံထဲကိုဝင်ခဲ့တာပါသူ့ရဲ့သားအကြီးဆုံးကတိတ်မကြခင်ကပဲအသက်19နှစ်ပြည့်ခဲ့လို့ရုရှားစစ်တပ်မှစစ်မှုထမ်းဖို့စင့်ခေါ်စီးရင်သွင်းခံခဲ့ရပါတယ်သူ့သားတွေစစ်မှုထမ်းရမယ့်အရေးကလွတ်ဖို့ကသူတို့မိသားစုဒီလိုထွက်ပြေးတဲ့နည်းလမ်းပဲရှိပါတယ်တချီယာနာရဲ့ခင်မွန်းနယ်ဖြစ်သူကတော့ရုရှားမှာကြံနေရခဲ့ရပါတယ်ရုရှားရဲ့ယူကရိန်းစစ်ပွဲကိုစတင်သူတွေဟာအမေရိကန်မှာခလုံးငွေရဖို့အရေးချင်းပြည့်မိကြောင်းအိမ်ဘူရောကကြညာပြီးနောက်ပိုင်းမှာရုရှားကနေအမေရိကန်ကိုထွက်ပြေးလာသူအစီအတွက်ကနဆကျော်တိုးလာပါတယ်။ရုရှားနိုင်ငံရဲ့အခြေအနေကအနေရရှိပြီးကြောက်စရာကောင်းတယ်လို့တချီယာနာကဆိုပါတယ
်။ Парень, ну это оказался знакомый, который работает.
ဆစ်ဆန်ချင်ရေးစနပြပွဲတွေကိုတွားတော့ကဆိုရင်ကြောက်စရာကောင်းတယ်။ရဲတွေကလူတိုင်းကိုဖမ်းတာပဲ။ကျမကငိုပြီးအဟစ်တယ်ကျမနဲ့ကျမရဲ့တငယ်ချင်းကိုရဲတွေကဖမ်းပြီးရဲကားပေါ်ခေါ်သွားတယ်။ဒါပေမဲ့ကျမကန့်ကောက်ခဲ့တယ်။အထူးရဲမှအလုလုတဲ့အသည့်မိတ်ဆွေတယောက်ကကျမကိုမှတ်မိပြီးကျမကိုလှုပ်ပေးလိုက်တယ်။ကျမမှတ်မိနေတုံးပဲ။အဲ့ဒီမိတ်ဆွေကကျမကိုဒီကနေမြန်မြန်ထွက်သွားဖို့အော်ပြောနေတာကိုနောက်တော့ကျမကိုအဲ့ဒီလိုသူကူညီခဲ့လို့သူလည်းအလုထုတ်ခံခဲ့ရပါတယ်။
တချီယာနာရဲ့ကလေးတွေဟာနယူးယောက်မှာကျောင်းပြန်တက်နေတာရက်သတင်းပတ်နှစ်ပတ်လောက်ရှိနေပါပြီ။သူတို့တန်းထဲမှာရုရှားဘာသာစကားပြောတာဆိုလို့သူတို့ပဲရှိပါတယ်။ဒါပေမဲ့ပြဿနာတစုံတရာမကြုံရသလိုအနိုင်ကျင့်ခံရတာမျိုးလည်းမရှိဘူးဆိုပါတယ်။ကလေးတွေကြောင်းတက်နေချိန်မှာတာချီယာနာတယောက်ကတော့အင်္ဂလိပ်စာသင်ယူနေပါတယ်။ရမောင်းလိုက်စင်နဲ့အလုပ်လုပ်ကန်ခွင့်ရှောက်ထားဖို့လဲစီစဉ်ထားပြီးသူဟာကိုယ်ပိုင်စီးပွားလုပ်ငန်းတစ်ခုစတင်နိုင်ဖို့ရည်မှန်းထားပါတယ်။တရားဝင်ဒုက္ခသည်ဖြစ်အသိမက်ပြုခံရဖို့လဲသူမျှော်လင့်ထားပေမဲ့ဒါကအချိန်ယူမှာဖြစ်လို့သူ့ခင်မွန်းတယ်ကိုခေါ်နိုင်ဖို့ကလည်းနှစ်တွေအများကြီးကြာအောင်မယ်ဆိုတာသူသိထားပါတယ်။အခက်ခဲတွေနဲ့ဝမ်းနဲ့ပူဆွေးရတာတွေရှိပေမဲ့အမေရိကကသူ့ကိုလက်ခံကြိုဆိုပြီးလွတ်လပ်မှုကိုလည်းခံစားရစေတယ်လို့တချီယာနာကဆိုပါတယ
်။ဒါကတော့အမေရိကမှာခိုလုံလာတဲ့ရုရှားဒုက္ခသည်တွေအကြောင်းကိုကိုငိမ့်ချိုင်းအေးပြောပြသွားတာဖြစ်ပါတယ်။စနေနေ့မနေ့ပတ်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။ဆက်လက်ပြီးတော့တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့လေထဲကနေပြန်သွန်းထားတဲ့
ပြန်တန်းသွားတဲ့နီလန်ဟာယင်းအသွားအလာတွေပြည့်ကျန့်နေတဲ့မြို့တွေထဲမှာတနေရာကနေတနေရာကိုရောက်နိုင်မှုအတွက်အသုံးဝင်နိုင်တဲ့နီလန်တစ်ခုဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မှာလာမယ့်2028ခုနှစ်နွေရာသီအိုလံပစ်အားကစားပွဲကျင်းပတဲ့အချိန်ကြာလို့ရှိရင်အငှားတက္ကစီလေယာဉ်တွေပြေးဆွဲနိုင်ဖို့စီစဉ်ကြိုးပမ်းနေတဲ့အကြောင်း VOA သတင်းတောက်ဂျနီယာဒူလော့ခ်လော့ခ်အင်လော့စ်အင်ဂျလိစ်မြို့ကနေသတင်းပေးပို့ထားတာကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ဒီကွင်းမြေထဲမှာအခုလိုစမ်းသပ်နေတာဟာ Southern California Company ကနေလျှက်စစ်သုံးတက္ကစီလေယာဉ်တွေအတွက်ပန်ကာ3ပြန်တန်းစနစ်ကိုစမ်းသပ်နေတာပါကုမ္ပဏီရဲ့အင်ဂျင်နီယာတွေဟာအထက်အောက်အတက်တက်နိုင်စင်းနိုင်တဲ့လျှက်စစ်စွမ်းအင်သုံးလေယာဉ်အငယ်လေးတွေတည်ဆောက်ဖို့လုပ်နေကြတာပါပေ20နီးပါးလောက်ရှိတဲ့ပန်ကာတက်ပြီးအခုနောက်ဆုံးပေါ်ခင်မီမော်တာတွေဘက်ထရီတွေအသုံးပြုပြန်နှန်းနိုင်တဲ့လေယာဉ်ငယ်လေးတွေတည်ဆောက်နေတာပါဒီလေယာဉ်နဲ့ခီးသည်တွေကိုကားတွေနဲ့ပြည့်ကျက်နေတဲ့လမ်းတွေပေါ်ကနေကြော်ပြီးတည်ယူပို့ဆောင်ပေးဖို့ဖြစ်ပါတယ်ပြန်တမ်းမှုအင်ဂျင်နီယာတူဖြစ်တဲ့John Krizais ကအခုလိုရှင်းပြပါတယ
် This aircraft with its range of 100 nautical miles or a little over 150
ဒီလေယာဉ်ဟာမိုင်တရာလောက်သွားနိုင်ပါတယ်နေနေပူရင်လည်းပူပါမယ်မိုင်120လောက်အထိသွားနိုင်ပါတယ်လော့စ်အန်ဂျလိစ်မြို့နဲ့အနီးပတ်ဝန်းကျင်တွေမှာပြေးဆွဲနိုင်မှာဖြစ်ပါတယ်ကျွန်တော်တို့လေယာဉ်ကခီးသည်5ဦးလိုက်ပါနိုင်ပြီးအထုပ်အပိုးတွေထည့်ဖို့နေရာလဲပါပါတယ်ကျွန်တော်တို့ထင်တာကတော့လေယာဉ်ကွင်းကိုသွားမဲ့မိသားစုအတွက်အတော်လေးအဆင်ပြေပါတယ်ဒါဟာမြို့ပြမှာတနေရာနေတနေရာကိုဘယ်လိုသွားမလဲဆိုတဲ့လူတွေရဲ့ဆုံးဖြတ်ချက်ကိုအများကြီးပြောင်းလဲသွားစီမှာပ
ါမြို့ပြအုပ်ချုပ်ရေးတာဝန်ရှိသူတွေကတော့မြို့တွင်းလေရင်ပြန်တမ်းမှုနဲ့ပတ်သက်ပြီးခွင့်ပြုဖို့ကိစ္စမှာလေရင်တွေဘယ်လိုတက်မလဲဘယ်လိုဆင်းမလဲဆိုတာတွေနဲ့ဗဟိုအစိုးရရဲ့လေရင်ပြန်တမ်းမှုအုပ်ချုပ်ရေးဌာန FAA ရဲ့ခွင့်ပြုချက်တွေလိုအပ်မယ်လို့ဆိုပါတယ် Los Angeles မြို့ရဲ့တည်ယူပို့ဆောင်ရေးဌာနကတာဝန်ရှိသူတူဖြစ်တဲ့ Connie Lanos ကအခုလိုရှင်းပြပါတယ
် and they are the ones that are actually thinking about and considering possibly providing
some တေးကြပါတယ် FAA ကအဓိကကြပါတယ်2025လောက်မှာမှအစောဆုံးခွင့်ပြုချက်ပေးနိုင်လိမ့်မယ်လို့ထင်ပါတယ်ဒေတာဆိုင်ရာအနေနဲ့စဉ်းစားတာကတော့ဒီလင်းငယ်တွေဆင်းနိုင်တက်နိုင်မဲ့နေရာနဲ့အဲ့ဒီနေရာမှာဖြစ်စင်ပြီးအသုံးပြုနိုင်ဖို့ကိစ္စကိုပါနောက်တစ်ခုကတော့ဒီကိစ္စဟာလူတွေပေါ်မှာဘယ်လိုတက်ရောက်မလဲဆိုတော့ဒေတာကန်လူမှုအတိုင်းဝိုင်းရဲ့အမြင်သဘောထားကိုလည်းမြို့အုပ်ချုပ်ရေးအဖွဲ့ကနေထည့်တွက်ပါတယ
်လော့စ်အင်ဂျလိစ်ဒေသခံတခုဖြစ်တဲ့ဂီဒလီယာရှော့ရှ်ကတော့လေယာဉ်တက္ကစီဆွဲမဲ့ကိစ္စကိုတန်တရားရှိပါတယ
် Think of all of those landing spots that seems like chaos waiting to happen it's like
လေယာဉ်နဲ့ဆင်းမဲ့နေရာတွေအကုန်လုံးကိုစဉ်းစားကြည့်လေဒီကိစ္စကအဆင်မပြေတော့ဘူးဒါကြောင့်လေယာဉ်တွေပြန်တက်နိုင်မဲ့နေရာနဲ့ဆင်းသက်နိုင်မဲ့နေရာတွေအားလုံးလိုအပ်မဲ့သဘောမှရှိတယ်ကိုဆင်းကျင်တဲ့နေရာမှာဆင်းဖို့ဆိုတာမဖြစ်နိုင်ဘူးကြုံတဲ့နေရာကိုဆင်းမယ်ဆိုရင်တော့ဒီလေရင်ကအချိန်တိုင်းပဲတိုက်မိတာပြက်ကြတာဖြစ်နေမှာပဲ
ဂျာမန်ကုမ္ပဏီတစ်ခုဖြစ်တဲ့ Volocopter ကတော့လျှက်စစ်စွမ်းအင်သုံးလေရင်တက္ကစီတွေကို2011ခုနှစ်လောက်ကစတင်ပြန်တန်းခဲ့ပါတယ်အခုကပန်ကာ18လုံးတက် Volocity ကနှစ်ယောက်စီးလေရင်ငယ်လေးတွေကိုထုတ်လုပ်နေပြီလို့ Volocopter ရဲ့ကြော်ညာဌာနအကြီးအကဲChristian Bawa ကပြောဆိုပါတယ
် When we have flown in Singapore in the city center I hoped there's a lot of people you know there are a lot of tourists
will ကျွန်တော်တို့စင်ကာပူမြို့လယ်မှာလေယာဉ်တက္ကစီပြန်တန်းတဲ့အခါလူတွေခီးသွားတဲ့တွေကလက်ခုပ်တွေတီးပြီးတော့တအံ့တော်ရှိကြမယ်လို့ထင်တာအဲ့လိုဖြစ်မလာပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ကဘာသာမှမကြားလို့ပါအဲ့လိုဆိုတော့ဈေးကွက်မြင့်တင်ဖို့အတွက်တော့မကောင်းဘူးပေါ့လေဒါပေမဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကတော့သဘောကျကြပါတယ်ဒီလေယာဉ်ကအစူညံတန်းသိမ့်မရှိပဲတိတ်ဆိတ်နေပါတယ်နောက်ပြီးတော့မြင်လဲမမြင်ရပါဘူးအလွန်သေးတဲ့အတွက်ကောင်းငင်ရံမှာအဆက်ပြောက်လေးတစ်ခုလိုပဲမြင်ရမှာပ
ါ Volocopter Company ရဲ့ Volocity Taxi လေယာဉ်တွေဟာပြင်သစ်နိုင်ငံ Paris မြို့တော်မှာပြီးခဲ့တဲ့ November လကစမ်းသပ်ပြန်တန်းခဲ့ပြီး2024 Paris Olympic ပွဲကာလမှာခရီးတော်အငှားလေယာဉ်ပြေးဆွဲနိုင်ဖို့စီစဉ်နေပါတယ်Los Angeles တာဝန်ရှိသူတွေကတော့2028ခုနှစ် Olympic ပွဲအမီလေယာဉ်တက္ကစီပြေးဆွဲနိုင်ဖို့ပြင်ဆင်နေကြပါတယ်။ဒါကတော့လေယာဉ်တက္ကစီတွေအကြောင်းကိုပြောပြပေးခဲ့တာဖြစ်ပါတယ်။စနေနေ့မနေ့ဖက် VO ရဲ့ Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့စနေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကို line no meter 25 kHz 11113 line no meter 40 kHz 9433 line no meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံနဲ့ American တခွင်သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးအောင်ပါပါပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံကစစ်ဘေးဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပုံမရရှိလာအောင်ဩစတြေးလျအစိုးရကိုနှိုးဆော်တိုက်တွန်းနေသလိုထိုင်းမြန်မာနယ်စပ်ကစစ်ဘေးဒုက္ခသည်တွေကိုလည်းကိုယ်တိုင်သွားရောက်တွေ့ဆုံပြီးအားပေးစကားပြောခဲ့တယ်လို့ဩစတြေးလျအိမ်နောက်ရှင်အလှမဲ့ Charity Queen တရဖူဆုရှင်မတ်ဆိုဖီယာစာခစ်ကပြောဆိုခဲ့ပါတယ်မြန်မာအရေးကိုဩစတြေးလျကပို့ပြီးထိထိရောက်ရောက်ကူညီပံ့ပိးပို့ဆက်ပြီးတောင်းဆိုသွားမယ်လို့လည်းသူကပြောဆိုပါတယ်သိမ့်မကြခင်ကပဲထိုင်းမြန်မာနယ်စပ်ကိုတွားရောက်ခဲ့တဲ့အိမ်တောင်ရှင်အလှမဲ့မတ်ဆိုဖီယာစာခစ်ကိုမက်ကင်ဖြူတဲကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကန္တာမှာတင်ဆက်ထားပါတယ
် There's a path we must choose sometime Gotta stand up and fight some
မင်္ဂလာပါမတ်ဆိုဖီယာရေအခုလိုမျိုး VOE အမျိုးသမီးကဏ္ဍမှာဒုတိယအကြိမ်ပြန်တွေ့ရတာလည်းအရင်လည်းဝမ်းသာပါတယ
်ဟုတ်ကဲ့တွေ့ရပြန်တွေ့ဆုံရတာလည်းဝမ်းသာပါတယ
်ဟုတ်ကဲ့ပါမတ်ဆိုဖီယာနေကကျွန်မကဒါပြီးခဲ့တဲ့2022နိုဝင်ဘာလပေါ့နော်အဲ့နိုဝင်ဘာလမှာတုန်းကအမအနေနဲ့ဒီဩစတြေးလျနိုင်ငံရဲ့အိမ်ဆောင်ရှင်အလှမယ်ပေါ့နော်ဟိုပရာဟိတအလှမယ်တရဖူရတဲ့အချိန်တုန်းကကျွန်တော်တို့တခါစုံခဲ့ကြတယ်အဲ့ဒီအချိန်တုန်းကလည်းဒါအမဘလူရဲချက်တင်တဲ့ဒီလှမယ်ပြိုင်ပွဲကိုဝင်ပြိုင်ခဲ့တယ်ဆိုတော့လည်းကျွန်တော်တို့ပြောခဲ့ကြတယ်ဒီထဲမှာကျွန်တော်ဖတ်မှတ်ရတဲ့ရှိနေသေးတာကမြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်တက်နိုင်တဲ့နေရာနေပြီးတော့အမအနေနဲ့ပို့ပြီးတော့ထိရရောက်ပါဝင်ခြင်းတဲ့အတွက်ဒီလိုအလှမယ်ပြိုင်ပွဲမှာဝင်ပြိုင်ခဲ့တယ်ဆိုတာကိုလည်းပြောခဲ့တာကိုလည်းမှတ်မိပါတယ်ဆိုတော့အခုကျွန်မသတိထားမိတာမတ်ဆိုဖီယာကဒီတိတ်မကြခင်ရက်ပိုင်းတော့ကတော့ဒါထိုင်းမြန်မာနယ်စပ်ကိုရောက်သွားတာကိုကျွန်တော်ပုံနေနဲ့တချို့တွေ့ရပေါ့နော်ဆိုတဲ့ခါကျတော့အဲမြန်မာနိုင်ငံကစစ်ပေးတဲ့ဒုက္ခတွေကိုတွေ့နေတဲ့ပုံနေလဲကျွန်မတွေ့ခဲ့ရတယ်ဆိုတော့ဒီခီးစင်နဲ့ပတ်သက်ပြီးတော့ဒီကကျွန်မသိချင်တာပါဆိုတော့အလှမယ်တယောက်အနေနဲ့ဒါပရမဆုံးချိန်သွားရောက်တာလားဒီခီးစင်ဟာဘယ်လောက်ရှိကိုအတွက်အရေးပါသလဲအချင်းချုပ်လေးပေါ့ပြောပြပေးပါလား
ဟုတ်ကဲ့ဟိုမက်ကင်ဖြူတွေတွေ့တဲ့ပုံတွေကလေဟိုဟုတ်ပါတယ်အမဒီမဲဆောက်ကိုပေါ့နော်တွာလာခဲ့တဲ့ဒီမဲဆောက်ကိုဘာလို့ရွေးချယ်လဲဆိုတော့မဲဆောက်မှာကကိုယ်ပမာတွေတော်တော်များများရောက်နေဒုက္ခတွေရောက်နေလေဒုက္ခတွေပဲအများကြီးရောက်ပြီးတော့အထူးသဖြင့်အမအနေနဲ့ဒီအလှမယ်ပွဲရပြီးကြတဲ့ကဟိုကို humanitarian နဲ့ပတ်သက်ပြီးတော့ပေါ့နော်ဘယ်လိုမျိုးကိုယ့်ရဲ့တိုင်းပြည်အတွက်ကိုဘယ်လိုအကျိုးပြုရမလဲဆိုပြီးစဉ်းစားတဲ့အခါမှာကိုယ့်အနေအထားနဲ့တိုင်းပြည်တွင်းကိုပြန်ဝင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာလေ။နော်တမ်းပြည်တွင်းမှာဒုက္ခရောက်နေတဲ့သူတွေကိုကူညီဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာဖြစ်တဲ့အတွက်ကိုဒီမဲဆောက်ကိုမဲဆောက်မှာဗမာတွေအများကြီးရှိဆိုတော့ကိုကတိတယ်လေ။ပြီးတော့အဲ့မှာမဲဆောက်မှာအထူးသဖြင့်ဒုက္ခတဲ့စခန်းကလေးတွေပေါ့နော်။များသောအားဖြင့်ကလေးတွေကျောင်းတွေတက်ပြီးတော့ပညာရေးမှာဟိုပေါ့နော်။ပညာရေးမှာဒုက္ခရောက်နေတဲ့ကလေးတွေရှိတယ်။ဘလို့မှသွားစဉ်းစားမိတာဒီကလေးတွေရဲ့ပညာရေးကအရင်အရေးကြီးတယ်။အဲကလေးတွေကဒီနောက်လာနောက်ကအနာဂတ်အတိုင်းပြီကိုပြန်လဲထူထောင်တဲ့အခါသူတို့တွေရဲ့ကဏ္ဍအရေးကြီးတယ်လေအဲ့တော့ပညာရေးနဲ့ဘယ်လိုကူညီရမလဲပေါ့နော်နောက်တစ်ခါဆေးရုံကြတော့လေဆေးရုံဆေးကန်းကြတော့လေမဲရော်ဆေးကန်းပေါ့နော်ဆီယာမာရီတော်စင်ပြာမောင်ဟာသူဒီမဲရော်ဆေးကန်းကိုဟိုလှုပ်ဆောင်နေတာနှစ်ပေါင်းများစွာရှိပြီအဲ့တော့ဩစတြေးလျအစိုးရအနေနဲ့များပေါ့နော်ဒီ humanitarian နဲ့ပတ်သက်ပြီးတော့ဘယ်လိုများအထောက်အကူတွေပြုနိုင်မလဲဆိုပြီးတော့ကိုယ်တိုင်ဟိုကိုယ်ဆုံးဖြတ်ချက်နဲ့ကိုပတ်စံနဲ့ကိုပေါ့နော်ကိုတွားပြီးတော့ volunteer လေးဟိုတွားပြီးတော့တွေ့ဆုံပြီးတော့ကိုယ်လည်းဒီအလှူအတန်းနေပြုခဲ့တယ်ပေါ့နော်ကိုရဲ့ပြီးဟိုပြည်သူတွေတတ်နိုင်တဲ့တစ်ဖက်ကနေပြီးတော့ကိုထောက်ပံ့ခဲ့တယ်ပေါ့
ဆိုတော့အခုလိုမျိုးမြန်မာနိုင်ငံကစစ်ပေးတင်ဒုက္ခတွေရိနောက်ကိုယ်တိုင်ပေါ့နော်ဒီလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေနဲ့အနီးကပ်တွေ့ပြီးတော့မှသူတို့ရဲ့နေထိုင်မှုတွေကိုလည်းမြင်ခဲ့ရတယ်ဒီလိုတွေ့ဆုံပြီးတဲ့အခါမှာရောကိုဘလို့ခံစားရလဲကိုယ့်အတွက်ယုံကြည်ချက်ခံယူချက်ပြောင်းသွားတာမျိုးတွေရောဖြစ်လာ
ဘလို့ပြောင်းသွားစေလဲဆိုတော့ဟိုးတော့ဒီခီးကိုမတွားခင်တော့ရပေါ့နော်ဒီအတွင်းနဲ့ PDF တို့တိုက်ပွဲဝင်နေတာတို့အဲဆိုတာရအင်တာနက်ပေါ်မှာပဲသိရတဲ့သတင်းတွေလေနော်ဆိုကိုကဒီ social media တွေမှာပဲဖတ်ရတဲ့သတင်းတွေပေါ့တကယ်ကိုယ်တိုင်ကိုကြလက်တွေ့ကြတကယ်မြေပြင်ထဲကိုရောက်သွားတဲ့အခါကျတော့အဲရှိလာတဲ့အားတွေကပြောမပြတတ်အောင်ပဲဘာဖြစ်လို့လဲဆိုတော့ internet ပေါ်မှာကြားနေရတာမြင်နေရတာ ਨੇ ကိုတကယ်မြင်ရတဲ့အရာပို့ပြီးတော့ခံစားချက်ကပို့သိတာတယ်လေနော်အဲ့လိုတကယ်ပညာတတ်တွေစုစည်းထားတဲ့ကလေးတွေအများကြီးပဲပေါ့နော်18 19 16နှစ်အရွယ်လေးတွေလည်းပါတယ်သူတို့တွေရဲ့ဟိုဟာပေါ့နော်ယုံကြည်ချက်ကိုကိုမြင်ရတယ်ပေါ့နော်ကိုယ်တိုင်မြင်ခဲ့ရတယ်သူတို့တွေမှာခံယူချက်ကတခုပဲရှိတယ်ဒီဒေါ်လာရေးကသူတို့အောင်းအောင်းမယ်သူတို့အပြီးဆုံးတိတိုက်မယ်ဆိုရင်ခံယူချက်ပေါ့နော်အဲ့တော့ကို့အနေနဲ့လည်းပို့ပြီးတော့အားရရှိတာလေဒီဒေါ်လာရေးကအောင်းအောင်းမြင်မှာအဲ့တော့ဒီဒေါ်လာရေးကိုအမြန်ဆုံးပြီးဆုံးဖို့အတွက်ဒီကလေးတွေအမြန်ဆုံးအိမ်ပြန်နိုင်ဖို့ပေါ့နော်အိမ်ရှိသေးတဲ့သူတွေမိသားစုရှိသေးတဲ့သူတွေအတွက်အိမ်ပြန်နိုင်ဖို့အတွက်ငါတို့တွေကဒီတိုင်းပြည်အပြင်ဘက်ကနေပြီးတော့ပြည်ပနေပြီးငါတို့ဒီထက်မကောက်ပို့ပြီးတော့ပံ့ပိုးရမယ်ပို့ပြီးတော့အမြန်ဆုံးဒီခီးကိုရောက်အောင်ဟိုပြီးဆုံးအောင်ငါတို့အမြန်ဆုံးလုပ်ပေးရမယ်လုပ်ဆက်ရှိရလုပ်ရမယ်ဆိုတာကိုပိုအားရှိလာတယ်။အမှန်တမ်းပြောရရင်တော့ဒီခီးမထွက်ခင်တော့ကတော့ကိုလည်းဇဝေဇဝါဖြစ်တယ်။ဒီတိုက်ပွဲဒီတော်လည်ရေးဟာနိုင်ပါမလားဆိုရဲဇဝေဇဝါပေါ့နော်။ဘလောက်အချိန်ကြာမလဲပေါ့နော်။ဆိုရဲစိတ်တွေရှိခဲ့တယ်။ဒါပေမဲ့ဒီအခုဒီခီးကကိုတွေးလိုက်ရတဲ့သူတို့ရဲ့ဟိုမယုံကြည်နိုင်လောက်အောင်ရဲရင်နဲ့ဟိုပါပေါ့နော်စိတ်ဓာတ်တွေနဲ့အခီးပေါက်နေတဲ့အရာတွေတွေးလိုက်တော့ဒီတိုက်ပွဲကအမြန်ဆုံးအောင်မြင်မယ်ဆိုရဲဟိုတော်လိုင်းရေးဒီတိုက်တော်လိုင်းရေးအောင်အောင်မြင်လို့ဆိုရစိတ်တဲ့ကိုယုံကြည်ချက်နဲ့ပြန်လာတဲ့အတွက်ကိုဟိုအရန်ဟိုမှာဟိုအားရှိပါတယ
်ဟုတ်ကဲ့ပါဆိုတော့ဒီခီးစင်ကကို့အတွက်ဘလောက်ထိအရေးကြီးတဲ့ခီးစင်လို့ပြောနိုင်မလဲရှင
်အာပွင့်လင်းဆုံးပြောရရင်တော့ဘဝတသက်တာမှာတကယ်ကိုပေါ့နော်ဟိုမမေ့နိုင်တဲ့ခီးစင်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုကိုရဲ့ရဲဘော်တွေကိုကျွန်မအားပေးစကားတွေပြောကြနိုင်ခဲ့တယ်ကျွန်မကိုယ်တိုင်လည်းသူတို့တွေနဲ့အတူတူဟိုဟိုသွားလာလှူရှားပြီးတော့ပေါ့နော်ဟိုမြေပြင်အခြေအနေတွေအကုန်လုံးလေးလာပြီးတော့ဟိုမျက်စိနဲ့မျက်ဝါးထင်ထင်တအံ့မြင်ခဲ့ရပြီးတော့အရန်ကိုလည်းအားရှိတယ်အဲပြီးတော့ဟိုဘုံလည်းအကုန်ယူတယ်အဲ့တော့ကျွန်မတို့ကဒီခီးစင်ကတော့အရန်ကိုဘဝတသက်တာမှာဟိုတကယ်ကိုမှတ်တမ်းတင်လောက်ပွဲရခီးစင်လေးပါ
ဒီအလှမဲ့တယောက်အနေနဲ့ပေါ့နော်ဒီပရာဟိတတရဖူစောင်းထားတဲ့အလှမဲ့တယောက်အနေနဲ့မြမရင်းနဲ့ပတ်သက်ပြီးတော့နောက်ထပ်ဟိုဘလို့ပုံစံမျိုးနဲ့ပို့ပြီးတော့ထိရအောင်ပေါ့နော်လုတ်ဖို့အတွက်ကောကိုဘကပြင်ဆင်နေရရောရှိပါလေ
ရှိတယ်အများကြီးပဲရှိတယ်ပေါ့နော်ဟိုခရီးကပြန်ရောက်ပြီးကစားအခုခဏလေးဒီတရက်နှစ်ရက်အချိန်ယူနားပြီးတာနဲ့နောက်အပတ်ကစပြီးတော့ပေါ့နော်ဟို program ဆွဲရမှာပေါ့statement ပြင်ဆင်မယ် statement ပြင်ဆင်ပြီးတော့ဒီ submit လုပ်ပဲဒီ statement တွေကို submit လုပ်ပြီးတော့ parliament ကို submit လုပ်ပြီးတော့ parliament မှာကြားနာရှောက်ထားခွင့်ရအောင်အဲအထူးသဖြင့် humanitarian နဲ့ပတ်သက်ပြီး human rights ပေါ့နော်မျိုးသမီးတွေဒုက္ခသည်တွေဟိုမှာကလေးတွေပေါ့နော်ကလေးတွေဒုက္ခရောက်နေတယ်ဒီ human rights နဲ့ပတ်သက်ပြီးတော့လည်းအမှ submit လုပ်မယ်ဒီ documents တွေကို submit လုပ်ပြီးတော့ဒီ australia အနေနဲ့တစ်ခုမဟုတ်တစ်ခုတော့ထိထိမိမိတော့ကြံတွေ့ပြီးတော့ supporting လုပ်ပေးပါဆိုပြီးတော့အမတောင်းဆိုမယ်ကိုယ်တိုင်ကိုကြတွေ့ခဲ့ရတဲ့အတွက်ကိုပို့ပြီးတော့လဲကိုလောက်ရတာပို့ကောင်းတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရင်ထဲကတကယ်တွေ့ခဲ့ရတဲ့အရာကိုတကယ်ခံစားရပြီးတော့ဒီ submit လုပ်တဲ့အရာမှာထိရောက်မယ်လို့ထင်တယ်လေဘာဖြစ်လို့လဲဆိုတော့အမလက်တွေ့ကြကြတမအခုဆိုလို့ရှိရင်ကိုဟိုကိုပထမတော့လုံနေတာထက်ကိုပို့ပြီးတော့အားရရှိလာတယ်ပို့ပြီးတော့လဲဟိုလုတ်ဖို့ပို့ပြီးတော့ဆန္ဒတွေပြင်းပြလာတယ်ဒါဆိုကိုယ်ရင်နဲ့ရင်းပြီးတော့သွားတဲ့ကိုယ့်ရဲ့နှလုံးသားနဲ့ကိုယ့်ရဲ့ရင်နဲ့ရင်းပြီးတော့သွားခဲ့တဲ့ခကြီးမှဟိုတိုထိတ်တိုက်ကိုအကုန်လုံးကိုတကယ်ကိုမှမျက်ဝါးထင်ထင်ပေါ့နော်တွေ့မြင်ခဲ့ရတော့ဟိုသူတို့တွေအတွက်ကိုကရှေ့ကနေပြီးတော့ငါစူးစမ်းပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ငါလုတ်ပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ဟိုသွင်းထားပြီးတော့ဟိုတနည်းမဟုတ်တနည်းနဲ့ပေါ့နော်အောင်မြင်အောင်မလုတ်သွားမှာပါပြီးတော့ now fundraising တွေလည်းလုပ်ဖို့ရှိတယ်ဟိုပရပါလဲ charity တွေလည်းလုပ်ဖို့ရှိတယ်ပေါ့နော်ကိုယ့်ရဲ့တက်နိုင်တဲ့တစ်ဖက်တစ်လမ်းနေပြီးတော့ဒီနီးမဟုတ်ရင်နောက်တနီးမဟုတ်ရင်နောက်တနီးနဲ့ပြောင်းပြီးတော့ဟိုအမျိုးမျိုးစူးစမ်းသွားမှာပါ
ဆိုတော့လက်ရှိမှာရော Australia အစိုးရအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ကူညီပံ့ပိုးမှုတွေကထိရောက်တယ်လို့ထင်လားဘာတွေပို့ပြီးတော့ဆက်လုပ်တင်တယ်လို့ထင်လဲ
လက်ရှိမှာတော့မထိရောက်ဘူး ဘာဖြစ်လို့လဲဆိုတော့ဒီဩစတြေးလျအစိုးရအနေနဲ့ဟိုဗမာအရေးကိုကြိုက်တွေ့တာတော်တော်သွေးအေးတယ်တော်တော်လည်းဟိုခွာရဖြစ်သွားတယ်ပေါ့နော်အဲအမအနေနဲ့တွေးကြည့်မိတာကတော့ဟိုဒီတကဘာလုံးမှာဟိုပြဿနာပေါင်းစုံကတနေရာမဟုတ်တနေရာတစ်ခုပြီးတစ်ခုထဖြစ်နေတယ်လေနော်ဆိုတော့အမဟိုအရင်တုန်းကပြောခဲ့သလိုပဲပေါ့နော်ကို့ဗမာအရေးကတော်တော်ဟိုကံမကောင်းရှာဦးလေဗမာအရေးထဖြစ်တဲ့အချိန်မှာအာဖဂန်နစ္စတန်အရေးတွေထဖြစ်တယ်တခါဟိုမှန်ဗလဲငလင်းလှုပ်တာတို့နော်ယူကရိန်းလည်းစစ်ဖြစ်တဲ့အဲ့ယူကရိန်းအရေးမှာတော်တော်ကြီးတို့မှာမြမအရေးအားနေသွားတယ်ယူကရိန်းစဖြစ်ထရပါပေါ့နော်ယူကရိန်းကတစ်နှစ်ကျော်သွားပြီမြမအရေးကနှစ်နှစ်ကျော်သွားပြီအဲယူကရိန်းစမဖြစ်ခင်တော့ကမြမအရေးတော်တော်ကြီးတို့မှာဟိုမီဒီယာစတဲမှာရောအอสเตรเลียဂါဗာမန့်အနေနဲ့ဦးစားပေးအဆင့်ထဲမှာလည်းပါတယ်ပေါ့နော်အဲအခုတခါတူရကီမှာလည်းမြင်းကလေးတွေလှုပ်တဲ့လူတွေတောင်းတဲ့ချီတေးဆုံးတဲ့အဲ့လိုမျိုးတွေဆိုတော့အဲအอสเตรเลียဂါဗာမန့်အနေနဲ့ဟိုမြမအရေးကိုဘယ်လိုနည်းနည်းလေးအာရုံစိုက်မှုကနည်းသွားတယ်သူတလောက sanction တော့လုပ်တယ်ဒါပေမဲ့အဲ့ထပ်ပို့ပြီးတော့ထိရောက်တဲ့အရာကိုဘာမှလုပ်မယ်ဆိုတာ JR တိကျပြတ်သားမှုမရှိဘူးအဲ့ဒီအတွက်ကြောင့်မို့လို့လည်းမစဉ်းစားလိုက်တာကကောင်းပြီဟိုဒီနိုင်ငံရေးပိုင်းဆိုင်ရာကိုသူတို့ဟိုပေါ့နော်ဘာမှမလုပ်ပေးနိုင်တော့မှ humanitarian နဲ့ပတ်သက်ပြီးတော့သူတို့တခုခုတော့လုပ်ပေးနိုင်ရမယ်လုပ်ပေးအောင်လဲဟိုငါချိုးစားမယ်ဆိုရင်စိတ်နဲ့ဒီ humanitarian line back ကိုရွေးချယ်ပြီးတော့အခုလို့ဒီမဲဆောက်ကိုတခုတကကိုရိုင်းကိုကြကိုစိတ်နဲ့ကိုသွားပြီးတော့ပေါ့နော်ဒီဟို document တွေစုဆောင်းတယ်ဟို shortage ဟိုပေါ့ပေါ့ sorry footage တွေလည်းရအောင်ရှုခဲ့ပေါ့နော
်ဟုတ်ကဲ့ပါအခုလို့အချိန်ပေးပြီးတော့ဖြေကြပေးတာကျေးဇူးများတင်ပါတယ်ရှင့်
Is it tomorrow next week?
I found the power.
I found the power of me. And I moved a mountain. I set my inner hero free.
ဒါကတော့ Mackin Pew Thwe အပတ်စဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဒီတစ်ပတ်မှာတော့ COVID ကာလအစားအစာအတွက်အပိုဆောင်ထောက်ပံ့ခြင်းကိုဖြတ်တောက်လိုက်တာဖနတ်တိုက်လုပ်ငန်းတွေရဲ့အကြက်အတဲ့နဲ့ TikTok application ကိုဖျက်ချဖို့အမေရိကန်အစိုးရကညွှန်ကြားထားတာစတာတွေကိုဒီတစ်ပတ်မှာကိုအောင်အောင်ကတင်ပြပေးထားပါတယ
်။အမေရိကန်35ပြည်နယ်နဲ့တချို့နယ်မြေတွေမှာအစားအစာအတွက်အပိုဆောင်ထောက်ပံ့ခြင်းပမာဏကိုပုံမှန်အတိုင်းပြန်လည်လျှော့ချပြီးသွားတော့မှာဖြစ်ကြောင်းဖုန်းနဲ့ရော text email လက်ကမ်းစာဆောင် social media တွေပါအသုံးပြုပြီးတော့ဘာသာစကားအမျိုးမျိုးနဲ့တာဝန်ရှိသူတွေကကြိုတင်တတိပေးပါရယ်အခုလိုပုံမှန်ပမာဏသာပြန်ပေးမယ်ဆိုရင်တစ်လကိုဒေါ်လာ90လောက်ညှော့နှဲသွားတာပ
ါ I don't make a lot I'm a preschool teacher so
ကျမကမူဆိုကျောင်းဆရာမဆိုတော့ဝင်ဝင်မများပါဘူးအစားအသောက်ဝယ်ဖို့လည်းအတော်လေးခက်ပါတယ် snap စနစ်ထောက်ပံ့ခြင်းစီစဉ်ကကျမကိုအတော်လေးအထောက်အကူပေးပါတယ်
ဝင်ငွေအပေါ်ခြေခံပြီးတော့အပူဆောင်ထောက်ပံ့ခြင်းပေးတာကြောင့်သူရနေတဲ့ပမာဏ250ရဲ့တဝက်သာရတော့မှာပါကွန်ဂရက်စ်ရဲ့ခွင့်ပြုချက်နဲ့ကယောဂါကာလစတင်တဲ့2020မတ်လကစလို့ထောက်ပံ့ခြင်းပေးလာတာဖြစ်ပြီးအဲဒီနောက်တစ်နှစ်အကြာမှာဒီအစီအစဉ်ကိုတိုးချဲ့ခဲ့ပါတယ်ကိုဗစ် -19 ရောဂါထိန်းချုပ်ဖို့ဥပဒေအရကြက်မှတ်လာတဲ့ကာလတစ်လျှောက်အခုလိုအပူဆောင်ထောက်ပံ့ခြင်းပေးတာဖြစ်ပြီးလာမယ့်ပေမှာဒီလိုအရေးယူဆောင်ရွက်တာတွေအဆုံးသတ်မှာဖြစ်တဲ့အတွက်အပူဆောင်ထောက်ပံ့ခြင်းလျှော့ချလိုက်တာပ
ါ And of course it's going to fall on the
snap အစီအစဉ်မှာပါဝင်ထားသူမလောက်မငါစားလောက်ရုံသာရတဲ့နွမ်းပါသူတွေအပေါ်သာတက်ရောက်မှာပါထောက်ပံ့တဲ့အစီအစဉ်ပြောင်းပြီဆိုရင်တော့ snap ထောက်ပံ့ခြင်းရတဲ့သူတွေဟာဖြန့်မြတ်တရက်ကို6ဒေါ်လာလောက်ပဲရတော့မှာပါ
အခုအခါမှာပြည်နယ်18ပြည်နယ်ကအပူဆောင်ထောက်ပံ့ခြင်းတွေရစဲထားပြီးဖြစ်ပြီးအဲ့လိုဆောင်ရွက်တာကြောင့်လူ10သန်းလောက်အပေါ်တက်ရောက်မှုရှိပါတယ်အဲ့ဒီနောက်ကွန်ဂရက်စ်ကလည်းဒီထောက်ပံ့ရေးအစီအစဉ်ကိုစောစီးစွာရုပ်သိမ်းလိုက်ပြီးတဲ့နောက်ပူရှံလာတဲ့ငွေတွေကိုဝင်ငွေနဲ့မိသားစုဝင်တွေရဲ့သားသမီးတွေ၊နှွေရသည်အစားအစာပံ့ပိုးပေးတဲ့အမြဲတမ်းအစီအစဉ်အတွက်အစားထိုးသုံးဆွဲပါတယ်။ဒီလိုဆုံးဖြတ်ချက်ဟာဝင်ငွေနဲ့သူတွေအဖို့တော့အတော်လေးထိခိုက်တာပါ
I am a little concerned with the, you know,
ထောက်ပံ့ရေးရှော့ပေးတော့မှဆိုတော့စိုးရိမ်ရပါတယ်။ဈေးသွားဝယ်ရင်တကယ်မဖြစ်မနေလိုအပ်တာတွေကိုသာဝယ်နေတာပါ။မုတ်တရီစာတွေလည်းမဝယ်နိုင်တာဘာမှမဖြစ်ပေမဲ့လည်းအခုတော့တကယ်ကိုစိတ်ရှုရပါတယ
်။အပိုဆောင်ထောက်ပံ့ရေးပေးခဲ့တာကြောင့်ကာယောဂါကာလအတွင်းအမေရိကန်တွေအစားအသောက်အတွက်ပူပန်စရာမလိုတော့တာကြောင့်ဒီအစီအစဉ်နဲ့ပတ်သက်လို့ကြွမ်းကျင်သူတွေကအတော်လေးချီးကျူးကြပါတယ်။ဒါပေမဲ့လည်းအခုလိုငွေကြေးဖောင်းပွားမှုဖြစ်ပွားနေခြင်းကုန်စည်နှုံးတွေကြီးနေတာကြောင့်ဒီအစီအစဉ်သာဖျက်တောက်လိုက်မယ်ဆိုရင်ဝင်ငွေနည်းသူတွေအခက်ကြုံလာမယ့်အကြောင်းလဲသူတို့ကထောက်ပြပါရယ်ခင်ဗျာ American ပြည်ထောင်စုမှာဖနှက်တိုက်လုပ်ငန်းဟာတွင်ကျလေးရှိပေမဲ့အခုခါမှာတော့အချက်တဲတွေရင်ဆိုင်နေရပါတယ်။လေးစိတ်ဘူရာယုံဈေးဝယ်စင်တာစသဖြင့်ဖနှက်တိုက်ဆိုင်တွေဖွင့်လှစ်ထားရမှာကတ်ယောဂါကြောင့်လူသွားလာနေလာပြီးတော့အခုလိုလုပ်ငန်းတွေထိခိုက်တဲ့အခြေအနေကိုဆက်ရောက်လာတာပါ။ရေရှည်မှာတော့ပုံမှန်ပြန်လည်ပတ်နိုင်ဖို့လုပ်ငန်းရှင်တွေကမျှော်လင့်နေကြတာပါ။နယူးယောက်မြို့ကအထင်ကရဖန်စတေရှင်ဘူရာယုံမှာမြို့ရင်းကူးလူသွားလာသူတွေအရေအတွက်ကိုဗစ်ကာလကလေးကရုံနေသွားတာပါအခုကယုံပြန်တက်ကြသူတွေရှိပေမဲ့တော်တော်များများကပြောင်းအောင်တိုက်ဆရာမလိုတော့တဲ့တာမန်လမ်းလျှောက်ရှုဖနှက်တွေကိုသာဝစ်လာကြတာကြောင့်ဖနှက်တိုက်လုပ်ငန်းတွေရပ်တည်ရေးအခက်ကြုံနေပါတယ်ဒါပေမဲ့လည်းတချို့ကတော့မျိုးရိုးစင်ဆက်ကနေဆင်းသက်လာတဲ့အမှုအကျင့်တစ်ခုအနေနဲ့စီးထားတဲ့ရှုဖနှက်တန့်စင်နေဖို့ဖနှက်တိုက်ဆိုင်ကိုဝင်လို့ရှိပါတယ
် My father used to take the train down
အဖေကရထားစီးပြီးမျိုးလယ်ကိုနေတိုင်းလာလေရှိပါတယ်လာစဉ်လာတိုင်းတောက်ကြနေမနဲ့ဆိုရင်အလုတ်ကအပြန်ဖြစ်ဖြစ်အသွားဖြစ်ဖြစ်ကျွန်တော်ကသူနဲ့လိုက်လာပြီးဖန်စတေရှင်မှာဝင်ဖနှက်တိုက်တာကိုထိုင်ကြည့်ပါတယ်အနှစ်30ကြာပြီးတဲ့နောက်မှာတော့အဖေလိုပဲကိုယ်လဲထိုင်ပြီးဖနှက်ပြောင်းအောင်တိုက်တဲ့ဆိုင်မှာဝင်လေးရှိပါတယ
်အခုလိုဖနှက်တိုက်ချင်သူတွေအများတော့ရှိတာမဟုတ်ပါဘူးခုကကိုဗစ်ထိန်းချုပ်လာနေတာကြောင့်လုပ်ငန်းနဲ့ရုံးတချို့ပြန်ဖွင့်လာပြီးမဲ့တော်တော်များများကတော့အိမ်ကနေအလုပ်လုပ်ကြပါတော့တယ်ဒါကြောင့်ဖနှက်တိုက်ဆရာလည်းမလိုတော့ပါဘူးဖနှက်တိုက်လုပ်ငန်းတွေနာမကနေမကြီးကီဝီဖနှက်တိုက်ဆေးထုတ်တဲ့ SC Johnson ကုမ္ပဏီကြီးကလည်းဝယ်လိုအားကျဆင်းလာတာကြောင့် UK နိုင်ငံမှာကီဝီဆေးဆက်ရောင်းချတော့မှာမဟုတ်ဘူးလို့ဇန်နဝါရီလကကြေညာပါတယ်။ကတ်ယောဂါကြောင့်ဖနှက်တိုက်ဆေးရောင်းချမှုဟာ2019ခုနှစ်ကထက်စာရင်2022ခုနှစ်အတွင်း29ရာခိုင်နှုန်းပစ္စည်းအရေအတွက်အားဖြင့်28.3%ပမာဏအထိကျဆင်းသွားတယ်လို့ Nielsen Figures စောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်။ဟိုရုံးကဆိုရင်ပန်စတေရှင်ကဆိုင်မှာတရက်ကိုရှူဖနက်80ကနေ100လောက်အထိဖနက်တိုက်ပေးရပေမဲ့ခုအခါအင်ကန်ကနေကြာသာပေးနေအထိတရက်ကို30ကနေ50အထိလောက်ပဲတိုက်ရတော့တယ်လို့ဆိုပါတယ
် Since pandemic start
ကယောဂါစားကလေးကဖနက်တိုက်တဲ့လုပ်ငန်း85ရာခိုင်နှုန်းလောက်အလုံးမဖြစ်တော့ပါဘူးဆိုင်လာတဲ့လူတွေကယုံသမားတွေများတော့အဲ့ဒီကာလာအိမ်မှာပဲလှုပ်လှုပ်ကြတာကြောက်မှာယုံပြန်လာကြချိန်မှာလဲဆိုင်ငားတဲ့လူတွေရောဆိုင်ငားတွေရောချက်ချင်းတော့အဆင်ပြေမှာမဟုတ်ပါဘူးဒါပေမဲ့ဒီဖြည်းဖြည်းနဲ့တော့အဆင်ပြေလာမယ်ထင်ပါတယ်ဘယ်တော့လဲဆိုတာတော့မပြောတတ်ပါဘူ
းဈေးနှုန်းကိုလည်းအရင်တုန်းကအတိုင်းတရံတိုက်ခတ် $10 ဒေါ်လာသာယူရာကြောင့်ခုလိုငွေကြေးဖောင်းပွားနေတဲ့အချိန်မှာဟိုရုံးကလူအချိန်ပြည့်ဝန်ထမ်းတွေမထားနိုင်တော့ပဲ contract ဝန်ထမ်းတွေကငှားထားနိုင်တော့တယ်လို့ဆိုပါတယ်တချို့ဆိုင်တွေမှာလည်းဝန်ထမ်းအင်အားလျှော့ချပါတယ
် I usually to make it before
ခဏတိုက်ဖို့တော်တော်များများလာကြလေရှိပါတယ်အခုတော့ဆိုင်ဝန်ထမ်း3ယောက်မှ1ယောက်ပဲကျန်ပါတော့တယ်အရင်ကလူ60 80လောက်လာရကနေခုဆိုရင်တစ်ယောက်ကို10ယောက် 15 ယောက်ပဲလာပါတော့တယ
်ခုလိုအခြေအနေတွေကြောင့်ဆိုင်ငန်းပိုင်ရှင်ကဆိုင်ငားကမယူဘဲကူညီပေးထားတယ်လို့ဆိုပါတယ်ကာဒန်နက်စ်အပါဝဲခဏတိုက်လုပ်ငန်းရှင်တွေကတော့အတော်အလာတွေဟိုတုန်းကလိုပုံမှန်ပြန်ဖြစ်လာဖို့မျှော်လင့်နေကြပါတယ်ခင်ဗျာအစိုးရထုတ်ပြထားတဲ့ဖုန်းကွန်ပျူတာတွေကနေတရုတ်နိုင်ငံကပိုင်ဆိုင်တဲ့လူမှုကွန်ရက် TikTok application ကိုဖြတ်ဖို့ American အစိုးရကအမိန့်ထုတ်ပြန်ပါတယ်ဒီ application ကတစဉ်အချက်လက်ထောက်လန်းလာမှာကိုစိုးရိမ်တာကြောင့်တခြားနိုင်ငံတွေကလည်း TikTok ကိုဖြတ်ဖို့ဆောင်ရွက်လာပါတယ် TikTok သုံးသူတွေဟာပုံမှန်အားဖြင့်တော့သူတို့အသုံးပြုနေတာကနေတခြားအစိုးရတရရဲ့အတွက်စိတ်ဝင်စားစရာဖြစ်လိမ့်မယ်လို့မထင်တာကြောင့်တတိလက်လို့အသုံးပြုကြပေမဲ့ဒါအမြင်မမှန်ဘူးလို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
For example, critical infrastructure.
American ပြည်ထောင်စုရဲ့အခြေခံအဆောက်အုံတွေဖြစ်တဲ့ nuclear ဆွမ်းအင်စက်ရုံ Siskan စတာတွေဒါအရေးကြီးတာမဟုတ်ပဲအစားအသောက်ထုတ်လုပ်တဲ့စက်ရုံ၊ဈေးဝစက်ရုံ၊ဘဏ်၊ stock ဈေးကွက်နဲ့အရေးကြီးသုတေသနလုပ်တဲ့ tech တို့တခွဲခန်းတွေလည်းအင်မတန်အရေးပါပြီးတော့အဲဒီကအချက်လက်တွေဟာမရွယ်ပဲ TikTok 300ကနေပေါက်ကြားသွားနိုင်ကြောင်း John Hopkins Tech တို့အချက်အလက်လုံခြုံရေးဆိုင်ရာဌာနအကြီးအကဲ Anton Dabura ကပြောသွားတာပါကူကာ TikTok ကိုရက်30အတွင်းဖြတ်ကြဖို့ American ပြည်ထောင်စု Federal Agency တွေကိုညွှန်ကြားထားကြောင်းအင်ဘူရောကတင်းလာနေမှာပြောကြပါရယ် American Congress လွှတ်တော်အစိုးရ American တပ်ဖွဲ့တွေနဲ့ American ပြည်နယ်တဝက်ကျော်မှာ TikTok အသုံးပြုတာကိုတားမြစ်ပိတ်ပင်ထားပါရယ်ခင်ဗျာ
ကိုအောင်အောင်အပတ်စဉ်တင်ဆက်တဲ့တူတာဆောင်လဲအမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုတင်ဆက်ပါအောင်မယ် ARV မြေကျောင်းဘော်ကမြို့ရွာတွေအတွက်ငလျင်အန်တရဲအကြောင်းဒီတစ်ပတ်မှာတင်ပြထားပါတယ်ကပ္ပငလျင်ရံဝင်းကြီးနှစ်ခုရှိတဲ့အထက်ကတစ်ခုတည်းမှာပါဝင်နေတဲ့ မြန်မာနိုင်ငံမှာအေယာဝတီမြစ်ကြောင်းဟာစကိုင်းပြည့်ရွှေ့ကျောင်းနဲ့အပြိုင်ရှိနေတာကြောင့်ငလျင်အန်ဒီယေရှိနေပြီးဒီငလျင်ကြောင်းမြေစီလွှာအင်အားပြတ်သုံးမှုဟာမြစ်ကြောင်းတစ်လျှောက်ကမြို့ကြီးတွေအတွက်ဘယ်လိုတက်ရောက်မှုရှိနိုင်တယ်ဆိုတာကိုဘူမိဗေဒပညာရှင်အင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
မြစ်ချောင်းတွေကိုအာကိုပြီးတိဆောက်ကြတယ်မြို့ရွာတွေထဲမှာအေရီမြစ်ချောင်းပေါ်ကမြို့ရွာတွေအတွက်စကိုင်းပြည့်ရွတ်နဲ့အတူတွဲနေတဲ့ငရင်ဟာအတော့ကိုစိုးရင်စရာကောင်းတယ်လို့ဘူမိအင်ဂျင်နီယာဒေါက်တာချစ်ကိုကပြောတယ်ဒီက
လူနဲ့ဆောက်ဦးတွေရှိလာတာလူနဲ့ဆောက်ဦးတွေရှိလာတဲ့အတွက်ကြောင့်မလို့ငရင်လှုပ်ပြီးဟဲ့ဆိုလို့ရှိရင်ကျိုးဆက်တဲ့အဆောက်ဦးတွေပြည့်စည်မယ်လူတွေသေမယ်ပေါ့ဆိုတော့အဆောက်အဦတွေပြည့်စည်မဲ့လူတွေတေမှာဖြစ်တဲ့အတွက်ကြောင့်မလို့လူတွေရဲ့ဆုံးရှုံးမှုကိုစိုးရိမ်တာအဲ့ဒီဆုံးရှုံးမှုကကျွန်တော်တို့ဒီနည်းပညာတွေခင်မီတိုးတက်လာတာနဲ့အတူဆုံးရှုံးမှုတောင်မှလည်းကြီးမားလာတယ်ဘာဖြစ်လို့ဆိုတော့လူတွေဥယျာဉ်တွေထူတက်လာတာပေါ့ကမ္ဘာပေါ်မှာကြည့်လိုက်လို့ရှိရင်လူတွေရှိတဲ့နေရာမှာရေကြီးတယ်တော့ငလျင်လောက်တယ်လို့ဖြစ်တယ်ပေါ့နော်ဆိုတော့အတွေ့လိမ့်မယ်အဲ့အကြောင်းရှိတယ်လူရဲ့မျိုးတွေရွာတွေတီးတဲ့အချိန်မှာပရော့ဆိုရေနာနေနေကိုတဲရတာဒီကျွန်တော်ရေအသက်ကတမနဲ့ကိုဆိုတော့အဲ့ဒီကနေတဲပြီးတော့နှစ်ပေါင်းများစွာကြာလာတဲ့မြို့ကြီးတွေဒီဘာဖြစ်လာလဲဆိုတိုးချဲ့လာတာဖြစ်ပြီးအထက်မြင့်ဆောင်ဦးနေတိုးချဲ့လာတိုးချက်လာတဲ့အချိန်မှာသူနဲ့တွဲပါလာတဲ့ငလင်ကိုတတိမထားမိဘူးပေါ့အဲ့လိုနေရာတွေကများသောအားဖြင့်ငလင်ကျော်တင်ရနေရာတွေဖြစ်နေတာကိုသွားပြရတယ်မြစ်တေချောင်းနေဆိုတော့ပရော့ဆိုမြေတူအားနေတဲ့နေရာတွေစီစဉ်တာတိုက်စားလွယ်တဲ့နေရာစီစဉ်တိုက်စားရလွယ်တဲ့နေရာတွေသည်ပြည့်ရည်ရှိတဲ့နေရာတွေဖြစ်နေတယ်။ပြည့်ရည်ရှိတဲ့နေရာသည်ဘာဖြစ်လဲတိုက်ကြီးများဒီအောက်ကကြောက်ချက်တွေလှုပ်ရှားတဲ့နေရာဖြစ်နေတယ်။ကြောက်ချက်တွေလှုပ်ရှားတဲ့နေရာသည်ငလျင်နဲ့ဆက်နွယ်နေရဆိုတော့သူတို့ကဒီကျွန်တော်တို့ geological hazard တွေဘူမိအန္တရာယ်တွေပေါ့နော်ဘူမိဘေးတွေပေါ့တိုင်းနဲ့နီးစပ်တဲ့နေရာတွေဖြစ်နေအဲ့တော့အဲ့လိုနေရာတွေမှာဘာဖြစ်မလဲဆိုတော့ငလျင်လှုပ်မယ်ကြေးကြီးမယ်ဖြစ်တာဖြစ်တဲ့အတွက်ကြောင့်မလို့လူနေထူထပ်လာခြင်းခိမိတိုက်တာအဆောက်အဦတွေတိုးတက်များပြားလာခြင်းလမ်းပန်းဆက်တွေတိုးတက်များပြားလာခြင်းအဲ့ဒီအပြင်မကောက်ဆယ်တွေပါသူကလူလာတော့ပေါ့ဒါလို့ဆိုလူတို့ကိုပေးဖို့ရေဖို့လူလာတော့ရေလိုတဲ့ခါကျတော့အဲ့ဒီမျိုးပြတွေအနီးနားတော့ကမှဆယ်တွေဆောက်အောင်ဆယ်တွေဆောက်ပြီးတော့ရေတွေပေးရဆိုတော့မျိုးတွေနီးတဲ့နေရာမှာငလင်လို့သူ့ရဲ့အကျိုးဆက်တွေကလူတွေတင်ပြေဆုံးတာမဟုတ်ဘူးတကယ်လို့များဆယ်တွေကပေါက်သွားမယ်ကျိုးသွားမယ်ဆိုလို့ရှိရင်အဲ့ဒီကတခါရတဲ့တခါဘေးတွေကတခါတင့်မှာဆိုတော့ကျွန်တော်တို့ကအရန်ဝင်နေဒီဥစ္စာသတိထားတင်တာပေါ့
အခုမြန်မာနိုင်ငံမှာဆိုလဲဒီအေယာရီမြစ်ကြောကြီးဝင်းချံမှာပေါ့နော်စကိုင်းပြည့်ရွေးနားမှာတဲတယ်ဒါဆိုတော့ဒီမြစ်ချောင်းနေနားမှာနီးတဲ့နေရာမှာမြို့တဲထားလို့ငရင်နဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဟိုမြေကြီးရဲ့အနေထားပေါ့နော်ဟိုဘလို့ဘာကြောင့်များဒီလောက်တောင်အန်ဒီရဲ့ကြီးတယ်ဆိုတော့ပြောပြပေး
ဟုတ်ကဲ့ပါဗျာအဲ့တော့မြစ်တွေချောင်းတွေရှိတဲ့နေရာမှာရှိတဲ့ဒီမြေလွှာပေါ့ကျွန်တော်တို့မြေလွှာတွေကများသောအားဖြင့်တော့ကြစ်လက်သိမှုရှိကောင်းရှိလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဖိအားတွေကြောင့်မလို့သို့တော်သူတို့တွဲဆက်အားမရှိတဲ့ကြောက်တော်တွေဖြစ်နေတွဲဆက်အားရှိလာလို့ရှိရင်ကြောက်အနေထားရောက်သွားပြီကြောက်တွေဆိုလို့ရှိရင်ကျွန်တော်တွဲဆက်ပစ္စည်းနဲ့သူကတွဲထားတယ်လေတွင်းထွက်တွေအကုန်လုံးတွဲဆက်ထားဆိုတော့ဒီမြေစီလွာလို့ကျွန်တော်တို့ကမြန်မာတွေကတော့သုံးတာပေါ့ဆွဲလို့သုံးနေတာရယ်ကျွန်တော်ကြိုက်တဲ့အသုံးတော့ material အနေနဲ့သုံးတာရှိတယ်ဒါတော့ဒီ engineer တွေအသုံးများတဲ့ transfer unconsolidated material လို့ခေါ်တယ်တွဲဆက်အားမရှိတဲ့ material စီအဲ့ဒီပုံမှာပဲမြို့တွေတည်ထားတာများတယ်ဒီမြစ်တွေချောင်းတွေပြီးမှရှိတာသူကပို့ချတာတဲ့အနေကြီးပဲရှိတာဟုတ်ဒီမြစ်ချောင်းတွေအများနဲ့လဲသူကပြောင်းရွှေ့နေသူတို့ပြောင်းရွှေ့တဲ့တဲ့ဆောင်မှာဒီပို့ချတဲ့အဲ့အဲ့ပို့ချတဲ့မြေထုတွေပုံမှာကျွန်တော်တို့ကမျိုးတွေတည်ထားတဲ့အတွက်ကြောင့်မလို့အောက်ခံအဆောက်အဦတွေဆောက်ထားတဲ့ foundation တွေဒီအားမကောင်းဆိုတဲ့အပေါ်မှာရှိအဲ့လိုရှိတဲ့နေရာမှာမြင်းကလေးလှုပ်လိုက်လို့ရှိရင်မြင်းကလေးရဲ့လှိုင်း B wave နဲ့ S wave ဆိုတာနှစ်မျိုးရှိတယ်။အဲ့ဒီမှာ S wave ဆိုတာကတော့ short wave ပေါ်တာပေါ့။အဲ့ဒီလှိုင်းကတကယ်လို့ကြောက်လာဒီကခုနလိုတွဲဆက်အားလည်းမကောင်းဘူး။အဲ့ဒီမှာလည်းသူက saturated ဖြစ်နေမယ် saturated ဖြစ်နေမှာဆိုတာအဲ့ဒီမှာရေတွေခိုအောင်နေမယ်ဆိုလို့ရှိရင် तू က liquefaction ဆိုတဲ့ဥစ္စာဖြစ်တတ်ပါတယ်ဖြစ်တတ်တယ်ဆိုတာနဲ့ तू ကသူ့ရဲ့ဒီအောက်မှာရှိတဲ့ဒီငကူကရှိတဲ့အားဒီ foundation ဆွမ်းအားဒီပ ျက်စိယုံရင်းသွားတယ်ျက်စိယုံရင်းသွားတဲ့အခါမှာအာမရှိတယ်လို့ဖြစ်သွားတဲ့အချိန်မှာအဖိုးကအဆောက်အဦကိုသူကခံပေးရနိုင်စမ်းရှိတော့အဆောက်အဦကပြူကြမှာ
အဲ့ဒါလေးကိုနည်းနည်းမျက်စိထဲပေါ်နည်းနည်းရှင်းပြပေးပ
ါဒီမြေစီလွာထဲမှာဆိုလို့ရှိရင်ဒီရောက်ရည်ဆိုတာရှိတတ်ပါတယ်တကယ်လို့မြေရောက်ရည်မရှိဘူးဆိုလို့ရှိရင်တော့ခုနကပြောတဲ့ liquefaction ဖြစ်ဖို့အလားအလာမရှိပါဘူးဟုတ်မျိုးကြီးက sinking ဖြစ်နေတယ်နော် sink ဖြစ်နေရတဲ့အကြောင်းရင်းဒီဘန်ကောက်မြို့မှာသူက ground water ကိုသူကအရန်တုံးတယ်မြေအောက်ရေအရန်တုံးတယ်တုံးတဲ့အခါကျတော့မြေအောက်ရေရဲ့ water table ကျသွားတယ်ကျသွားတဲ့အခါကျတော့ water table ကျသွားတဲ့အခါကျတော့အပေါ်မှာရှိတဲ့ဒီခုန unconsolidated material စီ compaction ဖြစ်တယ် compaction ဆိုတာရေနေရာမှာသူကကျသွားတာပေါ့ရေရှိတော့ရေကသူ pressure နဲ့သူကခံထားတာပုံမှန်တော့ s wave လှုပ်လိုက်တော့ဒီရေတွေကလှုပ်ကုန်ပြီးတော့ forward pressure ခုနဥစ္စာရဲ့ခုနဘယ်လိုခေါ်မလဲဒီကျွန်တော်တို့ညီမကြီးပြက်သွားတာတကယ်တမ်းကြတော့သူတို့ကရှိလာတဲ့ညီမကြီးဒီဖောင်ဒေးရှင်းညီမကြီးပြက်သွားတာပြက်သွားပြီးတော့ဟိုခံနားနိုင်တဲ့အင်အားမရှိတော့အဲ့ဒီသဘောဖြစ်တာဆိုတော့မြေအောက်ရေရှိနေလို့ရှိရင်ဒီမြေအောက်ရေကဒီခုနကျွန်တော်တို့ပြောတဲ့ဒီ unconsolidated material တို့တွဲဆက်မှုမရှိတဲ့အမှုန်ကြီးစားကြောက်မှုန်ကြီးကြားထဲမှာသူကရေရရှိနေအဲ့ဒီရေကလည်းသူကတံပြန်ဖြည့်အားကိုပေးနိုင်တဲ့ဖြည့်အားရှိအဲ့ဒါကိုကျွန်တော်တို့ pore water pressure လို့ခေါ်တယ်အဲ့ဒီရေတုရတွန်းကန်အားပေးရတဲ့အတွက်ကြောင့်မလို့သူ့ဘောဆောက်တဲ့အဆောက်အဦခံနိုင်နေရှိငလျင်လုံးလိုက်တဲ့အခါကျတော့အဲ့ဒီခုနပြောတဲ့ကျွန်တော်တို့ကြောက်မုံကြားတွေတဲမုံကြားတွေမှာရှိတဲ့ရေတွေဒီသူကလှုပ်ခတ်သွားတာလှုပ်ခတ်သွားတော့ငကူရှိတဲ့အနေထားကနေဒီရေတွေကရွေ့ရှားသွားတာကြီးချွာသွားတဲ့ရေတွေကတနည်းအားမှာသွားဆုမိလိုက်တဲ့အခါကျတော့ကျွန်တော်တို့နုံးမြေလိုဖြစ်သွားတယ်တနည်းအားမှာရေတွေကများတာငကူရေတွေကညင်ညင်မြတ်မြတ်သူကတနေရာထဲမှာရှိနေရနေပြီးတော့ငလင်းရဲ့လှိုင်းကြောင်လို့ဒီရေတွေကတနေရာကိုရွှေလျှောစီးသွားတဲ့အချိန်မှာရေဓူများသွားတဲ့နေရာမှာဒါပြစ်လဲဆိုတော့ရွှွနုံလို့ဖြစ်သွားပြီးတော့အပြော့သွားပြီးတော့အဲ့ဒီပြော့တဲ့နေရာဟိုနေရွှွနုံနေရာသူကခုနပြောတဲ့ဒီအဆောက်အဦတွေထန်းထားနိုင်တဲ့အင်အားမရှိတော့ဘဲနဲ့ပျက်စီးသွားခြင်းဖြစ်ပါတယ
်ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရပါမယ
်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့စနေနေ့မနက်ဖက်ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပဲပြောပြပါဦးမယ်။
Ukraine တဲ့ American ကဒေါ်လာတန်400လောက်ရှေးကူညီထပ်ပြီးတော့ပေးမယ်လို့ American နိုင်ငံကြီးဝန်ကြီး Anthony Blinken ကအကြေညာလိုက်ပါတယ်။ဒီအထောက်အကူဟာသမ္မတရဲ့လုတ်ပိုင်ခွင့်အာဏာရပေးရတဲ့အကူအညီဖြစ်ကြောင်းလည်းပြောပါတယ်။အခုနောက်ဆုံးပေးရတဲ့အကူအညီပါဝင် American က Ukraine ကိုရှေးကူညီဖြစ်တဲ့ဒေါ်လာ32ဘီလီယံကျော်ပေးရထားပြီးဖြစ်ပါတယ်။ Russia နိုင်ငံမှာအတိုက်ခံနိုင်ငံရေးဓမ္မခါရမူဇာကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့ Russia နိုင်ငံသား6ဦးကို American ကပိတ်ဆို့အရေးယူတန်ခတ်လိုက်ပါတယ်။ Ukraine စစ်ပွဲကိုဆန့်ကျင်ပြောဆိုခဲ့တဲ့နောက်မှာမနေ့ကအထိမ့်သိမ်းခံရတဲ့ Russia အတိုက်ခံခေါင်းဆောင် Vladimir ကာရာမူဇာကိုဖမ်းဆီးတရားဆက်ဆိုအကြမ်းဖက်ဖိနှိပ်ရမှာပါဝင်ပတ်သက်ခဲ့တဲ့ရုရှားနိုင်ငံသား6ဦးပေါ်မှာအရေးယူတာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာတောက်ချန်နေ့မှာဂျာမနီဝန်ကြီးချုပ်အိုလာဖ်ရှူစ်နဲ့သမ္မတအင်မြူမှာတွေ့ဆုံပြီးတော့ယူကရိန်းအရေးကိုဆက်လက်ဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့လူမှုကြီးကြပ်ရေးနဲ့ထိန်းသိမ်းစင်တာမှာအထိန်းသိမ်းခံရတဲ့လွတ်ရက်ရှိမြန်မာနိုင်ငံသား138ယောက်ကိုဘန်ကောက်ကနေတဆင့်မဲဆောက်ကိုပို့ပြီးတော့မတ်လ2ရက်နေ့မှာမဲဆောက်မြောက်ရီချစ်ကြီးရဲ့တံတားကနေဗမာပြည်ဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးရလိုက်ပါတယ်။
တရင်ချင်းကျုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ဖက်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zinab Abdurrahman တို့ဖြစ်ပါတယ် VO ရဲ့စနေနေ့မနေ့ဖက် Radio ရုပ်သံအစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VO ရဲ့အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်မြန်မာပြည်သူအပေါင်းအလဲဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါခင်ဗျာ
This program has come to you from the Voice of America, Washington.